Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2019 February 18ရက်တောက်ချာနေမနက်ခင် VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင်
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မှုနဲ့အတူချင်ညာပေးပါပါ American ပြည်ထောင်စုနဲ့ရုရှားတို့ကြားလက်ရှိအခြေအနေဟာတိတ်ကောင်းမွန်မှုမရှိသေးတဲ့အတွက်စေပူပေါင်းဆောင်ရွက်မှုတွေလုပ်မှာမဟုတ်ဘူးလို့ကာကွယ်ဝင်ကြီးကပြောကြားလိုက်ပါတယ် Israel နဲ့ Palestine နှစ်ပြည်တော်အတူတဲပြီးရပ်တည်မှုဝါဒကို American ဘက်ကထောက်ခံမှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာ American သမ္မတကြီးကပြောကြားလိုက်ပါတယ်တရုတ်မြန်မာနယ်စပ်ဒေသတွေမှာတရုတ်လက်သမားတွေမြန်မာပိုင်းနဲ့တည်းဝင်ဆိုင်ပြုတ်ရတဲ့ပတ်သက်ပြီးသူတို့ကိုလူမှုကြီးကြပ်ရေးဥပဒေနဲ့အရေးယူမယ်လို့ပြည်ထောင်စုကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနက်နေ့
ဟုတ်ကဲ့ပါရှင်သတင်းတွေပြီးသောတာရှင်နေနာဆင်ကြားမှာကအမေရိကန်ပြည်ထောင်စုမှာရွှေပြောင်းလုတ်သားမရှိတဲ့နေ့အဖြစ်သတ်မှတ်ပြီးတော့သမ္မတဒေါ်နယ်ထရန့်ကိုဆန္ဒပြခဲ့ကြပါတယ်ဒီအတွက်ဘလို့အကျိုးသက်ရောက်မှုတွေရှိခဲ့ပါသလဲ
ကျွန်တော်တို့ရဲ့ဒီလုပ်ငန်းတွေကဒီနေ့လိုမျိုးဆိုလို့ရှိရင်ရောင်းဝတ်တော်ကောင်းတယ်ဒီနေ့ဆိုတိတိတောက်ကြာဆင်းသွားတယ်အဲ့လိုမျိုးဆက်ဆက်ဖြစ်လာမယ်ဆိုလို့ရှိရင်တော့ဒီမှာလက်ရှိ
မကြခင်မှာပြည့်စုံကိုနားဆင်ရပါမယ်ရှင်ဒီအကြောင်းနဲ့အတူရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂအဆောက်အုံပြန်လည်တည်ဆောက်ဖို့ပြင်ဆင်နေတဲ့အချိန်ဤတခါမြန်မာနိုင်ငံမှာအရင်ကူမျိုးသမီးလေးတွေညှဉ်းပန်းနှိပ်စက်မခံရအောင်လို့ဘလို့တွေအကာအကွယ်ပေးတင်တယ်လဲဆိုတာနဲ့ဘောလုံးဝါသနာအိုးတွေကိုမြန်မာနိုင်ငံမှာတကယ်ပဲမြေတောင်မြောက်ပေးနိုင်တော့မှာပါလားဒီအကြောင်းတွေကိုအခုမနက်မှာပြောပြသွားဖို့ရှိပါတယ်ရှင်ဒါတွေကိုမပြောခင်တော့အခုရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မဆုမြတ်မုံကကြီးညာပေးပါမယ်ရှင
် American ပြည်ထောင်စုနဲ့ Russia တို့ကြားလက်ရှိအခြေအနေကိုကြည့်ရင်ကောင်းမွန်မှုမရှိတဲ့အတွက်စီးပွားပူးပေါင်းဆောင်ရွက်မှုတစ်ခုမှလုပ်အောင်မှာမဟုတ်ကြောင်း American ကာကွယ်ရေးဝန်ကြီး Jim Mattis ကNATO မြောက် Atlantic စစ်စာချုပ်ဥပဒေနိုင်ငံတွေရဲ့ကြက်တပရင်းနဲ့ Brussels ဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။အခုချိန်မှာဆေးရပူပေါင်းဆောင်ရမယ်အနေထားမဟုတ်ပေမဲ့နှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံပြီးဘုံသဘောတူညီမှုရအောင်စ조사မှာဖြစ်ကြောင်းဝန်ကြီး Mattis က NATO ဌာနချုပ်မှာကျင်းပတဲ့အစည်းအဝေးမှာပြောပါတယ်။ပြီးခဲ့တဲ့နှစ် American ရွေးကောက်ပွဲကို Russia ကဂျောင်းဝင်နှောက်ရှက်တယ်ဆိုတဲ့ဆွဆွဲချက်အပြင် Russia ရဲ့ Ukraine ရေးဆက်ပြီးလုတ်ကင်နေတာတွေကြောင့်အခုချိန်မှာနှစ်နိုင်ငံကြားဆက်ဆံရေးဟာဆေးခိတ်ကာလကနေစတင်ဆိုးဝါးဆုံးအချိန်လေးရောက်နေတာပါ။ Russia ရဲ့နဲ့စီးတစုံတရာပူပေါင်းဆွမ်းမှုတွေစမလို့ခင်ရုရှားဘက်ကနိုင်ငံတကာဥပဒေနဲ့အညီကျင့်သုံးအောင်တုံ့နိုင်နေဆိုတာကိုပြသနိုင်ရမယ်လို့ဝန်ကြီး Mattis ကပြောပါတယ်။ရုရှားကာကွယ်ဝန်ကြီးဆာဂီရှိုဂူကရုရှားနေနဲ့ American စစ်ဖက်နဲ့ပူပေါင်းဆွမ်းမှုတွေပြန်ပြီးလှုပ်ဖို့အသင့်ပဲလို့ပြောဆိုပြီးတဲ့နောက်မှာအခုလိုဝန်ကြီး Mattis ကပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွဲတဲ့ကာလမှာရောသမ္မတတာဝန်ယူပြီးချိန်မှာပါရုရှားသမ္မတကိုချီးကျူးပြောဆိုခဲ့တာဖြစ်တဲ့ပြင်ယူကရိန်းလက်ကခရီးမီးယားဒေသကိုရုရှားသိမ်းပိုက်မှုကြောင့်အမေရိကန်ဘက်ကပူးပေါင်းဆောင်မှုတွေရပ်ဆိုင်းခဲ့ပေမဲ့အဲဆစ်တွေးချတိုက်ဖျက်ရေးလို့နှစ်နိုင်ငံစိတ်ဝင်စားတဲ့လုပ်ငန်းမျိုးမှာရုရှားနဲ့ပြန်လက်တွဲလှုပ်ဆောင်မှုစိတ်ဝင်စားတယ်လို့သမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပါတယ်
Israel Palestine ပြည်ထနာပြည်လဲစည်းရေးအတွက်နှစ်နိုင်ငံတည်ရှိသွားရမယ်ဆိုတဲ့မူကို American အစိုးရကအပြည့်အဝထောက်ခံသွားမယ်လို့ကုလသမဂ္ဂဆိုင်ရာ American တပ်အမတ်ကြီးကပြောကြားလိုက်ပါတယ်။အရှေ့လေပိုင်းပြည်ထနာဆိုင်ရာပုံမှန်လွန်ကျွေးကောင်စီစီဝေးပွဲတက်ရောက်စဉ် American တပ်အမတ်ကြီး Nikki Haley ကနှစ်နိုင်ငံတည်ရှိရေးအပေါ်အခြေခံတဲ့အပြည့်ရှာမှုကို American ကထောက်ခံတယ်လို့သတင်းတောက်တွေကိုပြောခဲ့တာပါ။ဒီမူကို American ကမထောက်ခံဘူးလို့ပြောရင်မှားလိမ့်မယ်လို့သူကဆိုခဲ့ပါတယ်။ပေါ်ထူးနေတော့ကတော့ဒီအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုနဲ့သမ္မတဒေါ်နယ်ထရမ့်တို့အင်ဂျီရောမှာတွေ့ဆုံအပြီးသမ္မတထရမ့်ကတနိုင်ငံနဲ့တည်ရှိရေးဒါမှမဟုတ်နှစ်နိုင်ငံတည်ရှိရေးမူနှစ်ခုစလုံးကိုသူ့အနေနဲ့လက်ခံနိုင်တယ်လို့ပြောခဲ့တာဖြစ်ပါတယ်။အစ္စရေးနိုင်ငံနဲ့အတူပါလက်စတိုင်းနိုင်ငံတည်ရှိရေးဆိုတဲ့မူကိုအမေရိကန်အစိုးရကထောက်ခံလာခဲ့တာအနည်း20နီးပါးရှိပါပြီ။နှစ်ပေါင်း80ကြာပြီဖြစ်တဲ့ Israel Palestine ပဋိပက္ခပြည်လဲစေဖို့နှစ်နိုင်ငံအတူတကွတည်ရှိပြီးဓာတ်ရိုက်ညှိနှိုင်းဆွေးနွေးမှုတွေလုပ်သွားဖို့နိုင်ငံတကာအတိုင်းအဝိုင်းကနှစ်ပေါင်းများစွာတည်းကအခိုင်အမာထောက်ခံလာခဲ့တာလည်းဖြစ်ပါတယ်။ American ကနှစ်နိုင်ငံရပ်တည်ရေးကိုအပြည့်အဝထောက်ခံတယ်လို့နှစ်ဖက်လုံးဆွေးနွေးပွဲစပွဲစီကိုရောက်လာအောင်လို့ဘယ်လိုလုပ်လို့ရမလဲဆိုတဲ့တခြားအချက်တွေကိုလည်းစဉ်းစားနေတယ်လို့ကုလသမဂ္ဂဆိုင်ရာ American တပ်အမတ်ကြီးကကြာတာရင်းနှီးကပြောကြားခဲ့ပါတယ်။
ဆယ်စုနှစ်နဲ့ချီကျန်နေပြီဖြစ်တဲ့ American ပြည်ထောင်စုရဲ့ Israel ဆိုင်ရာမူဝါဒကိုဆန့်ကျင်မဲ့ပုံပြနေတဲ့သမ္မတ Donald Trump နဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu ရဲ့ဗဟုသုတနဲ့ Washington ကတွေ့ဆုံပွဲရလကို Palestine သားတွေကစိတ်ပြတ်ကြောင်းပြောကြားကြပြီးမဲ့ သူတို့ဟာဒါကူရတိတ်မအံ့ဩကြပါဘူး။နှစ်နိုင်ငံအတူရှင်တွဲနေထိုင်ရင်းနဲ့တနိုင်ငံနဲ့အတိမတ်ပြည်ရေးကိုကြည့်တဲ့အခါသူကတော့နှစ်ဖက်စလုံးကြိုက်မဲ့အလန်းကိုလက်ခံမှာဖြစ်ကြောင်းနောက်နှစ်မျိုးစလုံးကသူ့အတွက်အဆင်ပြေပါတယ်လို့သမ္မတထရန့်ကပြောကြားခဲ့တာဖြစ်ပါတယ်။ပို့ပြီးရှုပ်ထွေးလာစေတာကကုလသမဂ္ဂရဲ့အမေရိကန်နိုင်ငံဆိုင်ရာတမ်မချီနီကေဟယ်လီကလေဘုတ်တဘူးနေမှာပဲနှစ်ပြည်တော်အထူးရှင်တွဲနေထိုင်ရေးကိုအမေရိကန်ကထောက်ခံမှာဖြစ်ကြောင်းပြောကြားခဲ့တာပါ။ဒါပေမဲ့ဒါဒေါသထွက်နေတဲ့ပါလက်စတိုင်းတွေကိုစိတ်မပြေနိုင်စေပဲသူတို့ဟာသမ္မတထရန့်စီကတနိုင်ငံနဲ့အတိမတ်ပြုရေးဆိုတဲ့စကားမျိုးထွက်ပေါ်လာတဲ့ပုံမှာပဲအာရုံစိုက်နေကြတာဖြစ်ပါတယ်။ PLO ပါလက်စတိုင်းလူမျိုးရေးအဖွဲ့ကဟနာအရှဝါရီကတော့အမေရိကန်အစိုးရအစ္စရေးကအစွန်းရောက်ပြီးအဆင်ပြေမဲ့လူတွေကိုအကူအညီပေးနေတယ်လို့ဆက်ဆဲခဲ့ပြီးတကယ်လို့ထရန့်အစိုးရအဖွဲ့ကနှစ်ပြည်တော်တူရှင်တွဲနေထိုင်ရေးမှုကိုဆန့်ကျင်မယ်ဆိုရင်ဒါငင်းချမ်းမဲ့အခွင့်အလမ်းကိုဖျက်ဆီးတာဖြစ်တယ်လို့အမေရိကန်ရဲ့အကျိုးစီးပွားရေးကိုတခြားနိုင်ငံတွေအတွက်မမရက်တည်ပေးမှုနဲ့ယုံကြည်စိတ်ချမှုတွေကိုပျက်ပြားအောင်လှုပ်ဆောင်တာလို့ပြောပါတယ်။ဒါအပြင်အမေရိကန်ခေါင်းဆောင်တွေနဲ့နှစ်ပြည်တော်တူတွဲနေထိုင်ရေးကိုဆုံးသက်စေချင်တယ်ဆိုရင်တခြားနည်းလမ်းချပြရမယ်လို့လည်းပြောပါတယ်။
အမေရိကန်မှာနှုတ်ထွက်သွားတဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းရဲ့နေရာမှာအစားထိုးဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကရွေးထားတယ်လို့ဆိုသူဟာအီရန်နိုင်ငံမှာအထက်တန်းကြောင်းတက်ခဲ့ပြီးတော့ဖာစီဘာသာစကားကိုကြွန့်ကြန့်ကျင်ကျင်ပြောနိုင်သူရေဒက်ဆီလ်အထူးတပ်ဖွဲ့ဝင်ဟောင်းဒုတိယဗိုလ်ချုပ်ကြီးရောဘတ်ဟာဝတ်ဖြစ်တယ်လို့သတင်းတွေထွက်နေပါတယ်။ရောဘတ်ဟာဝတ်ဟာအမျိုးသားလုံခြုံရေးအတိုင်းဝိုင်းကြားမှာကြီးညိုလေးစားခံရသူတစ်ယောက်ဖြစ်ပါတယ်။လက်ရှိကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်ဒစ်နဲ့လည်းရင်းနှီးသူဖြစ်ပါတယ်။အရှေ့လေပိုင်းမှာရှိတဲ့အမေရိကန်တပ်တွေကိုကုတ်ကဲရတဲ့အလေပိုင်းကုတ်ကဲရေးဌာနချုပ်မှာရောဘတ်ဟာဝတ်ဒုတိယတပ်မှူးကြီးတာဝန်ယူခဲ့စဉ်ကဂျိမ်းစ်မက်ဒစ်နဲ့အတူစစ်မှုထမ်းခဲ့ကြတာဖြစ်ပါတယ်။2013ခုနှစ်မှာစစ်တပ်ကနေအငြင်းစားယူခဲ့တဲ့အသက်60အရွယ်ဟာဝတ်ဟာလက်ရှိမှာလက်နက်နဲ့လေကြောင်းဆိုင်ရာယာဉ်တွေကိုထုတ်လုပ်နေတဲ့ Lockheed Martin ကုမ္ပဏီမှာအမှုဆောင်အရာရှိအနေနဲ့တာဝန်ယူနေပါတယ်။သူကိုရွေးချယ်တယ်လို့အင်ဂျီရောကတရားဝင်ကြေညာခြင်းမရှိသေးတယ်လို့သူကလည်းတာဝန်လက်ခံမယ်မခံဘူးဆိုတာကိုမသိရသေးပါဘူး။တရားသတင်းကတော့အရင်တုန်းကဗဟိုအစိုးရရှေ့နေတာဝန်ထမ်းဆောင်ခဲ့ပြီးတော့ Florida ဥပဒေကောလိပ်မှာဌာနကြီးမှုအဖြစ်အလုပ်လုပ်နေတဲ့ Alexander Acosta ကိုအလုပ်သမားဝန်ကြီးအဖြစ်ခန့်အပ်ဖို့အတွက်သမ္မတ Trump ကအမိစရင်တင်သွင်းခဲ့ပါတယ်ရှင်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
view american တိုင်းအမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။တရုတ်မြန်မာနယ်စပ်ဒေသတွေမှာတရုတ်လက်သမားတွေဟာမြန်မာပိုင်မီတွေဝင်ရောက်စိုက်ပျိုးနေတာနဲ့ပတ်သက်ပြီးသူတို့ကို1948ခုနှစ်လူမှုကြီးကြပ်ရေးဥပဒေနဲ့အရေးယူမှာဖြစ်ကြောင်းဒုတိယပြည်ထောင်စုဝန်ကြီးဗိုလ်ချုပ်အောင်စိုးကပြောကြားခဲ့ပါတယ်။တရုတ်နိုင်ငံသားတွေမြန်မာပိုင်နယ်ထဲဝင်ရောက်စိုက်ပျိုးနေတာတွေ့ရတဲ့အတွက်ဒီကိစ္စကိုဘယ်လိုဖြေရှင်းမလဲဆိုတဲ့လွှတ်တော်အမတ်တွေရဲ့အမေးကိုဗိုလ်ချုပ်အောင်စိုးကပြန်လည်ဖြေကြားခဲ့တာပါ။တရုတ်မြန်မာနယ်စပ်မှာတရုတ်ဝင်နယ်စပ်ချောဖြတ်ဝင်ရောက်ပြီးမန်ဝမ်ကြီးဒေသကမန်တိုင်း53မြင်းဆောင်နှစ်နေရအနီးမှာတရုတ်တောင်ကြားလက်သမားတွေကြံစိုက်ပြိုးနေတာကိုကချင်ပြည်နယ်မန်စီမြို့နယ်လွှတ်တော်အမတ်ဦးချင်းဖေလင်းကဓာတ်ပုံနဲ့တကွတင်ပြခဲ့ပြီးမေးမြန်းခဲ့တာဖြစ်ပါတယ်။မန်ဝမ်ကြီးဒေသဟာပန်ခမ်းချေရွာတရှိတဲ့နေရာမှာနေကြားဒေသမှတ်တမှတ်မှုဟာမြစ်ကြောင်းပေါ်မှာထွက်ရောက်နေတာဖြစ်တယ်လို့လုံခြုံရေးအဲ့ဒီဒေသကိုတွားရောက်ဖို့လည်းအခက်အခဲတွေရှိနေတယ်လို့လည်းပြည်ထောင်စုဝန်ကြီးကပြောကြားခဲ့ပါတယ်။ဒါအပြင်အဲ့ဒီဒေသမှာရှိတဲ့မြန်မာတောင်ရဆိုက်ပျိုးသူတွေကိုတရုတ်လုပ်ငန်းရှင်တွေကငွေချေးပြီးထွက်လာတဲ့တီးနှံတွေကိုဝယ်ယူတာနဲ့လက်တွဲလှုပ်ဆောင်မှုတွေရှိနေတယ်လို့လည်းပြန်လည်းပြောကြားခဲ့ပါတယ်။
ပြီးခဲ့တဲ့တနင်္ဂနွေနေ့ကမြောက်ကိုရီးယားနိုင်ငံကတာလတ်ပြစ်ဒုံးကျည်ပြစ်လွတ်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံလုံးကတညတညွတ်ထဲရှုတ်ချပြစ်တင်ခဲ့ကြပါတယ်။တောင်ကိုရီးယားဂျပန်နဲ့အမေရိကန်နိုင်ငံတို့ရဲ့တောင်းဆိုချက်နဲ့လုံခြုံရေးကောင်စီမှတနင်္လာနေ့ကအရေးပေါ်အစည်းအဝေးကျင်းပခဲ့တာပါ။အခုလိုမျိုးဒုံးကျည်ပြစ်လွတ်မှုဟာလုံခြုံရေးကောင်စီရဲ့အရင်ဆုံးဖြတ်ချက်တွေကိုချိုးဖောက်တာဖြစ်တယ်လို့ကုလသမဂ္ဂရဲ့ကြေညာချက်ကိုမြောက်ကိုရီးယားကပယ်ချခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့နိုင်ငံအပေါ်ကြားရောက်လာနိုင်တဲ့ရန်ကိုကာကွယ်ဖို့ဖြစ်တယ်လို့ဆိုခဲ့ပါတယ်။မြောက်ကိုရီးယားတို့ February 12ရက်နေ့ကစမ်းသပ်ပြစ်လွတ်ခဲ့တဲ့တာလတ်ပြစ်ဒုံးကျည်ဟာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံကြားမှာရှိတဲ့နိုင်ငံတကာရေပိုင်နယ်ထဲကိုကျမသွားခင်ကီလိုမီတာ900လောက်အထိအဝေးရောက်ခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုအဆုံးသတ်ဖို့နိုင်ငံတကာကဖိအားပေးနေပေမဲ့ချိုးတွက်နိုင်တဲ့အနာဂတ်အချိန်ကာလထဲမှာတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအန်ဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဆွတ်လွတ်မဲ့ပုံမရဘူးလို့နိုင်ငံတကာအရေးကျွမ်းကျင်သူတွေကသုံးသပ်နေကြပါရဲ့ရှင်။
ပါကစ္စတန်နိုင်ငံတောင်ပိုင်းကရှီယာရီရဲ့ဖျားကြောင့်လူစုလူဝေချာ IS စစ်သွေးကြော်ရီအဖွဲ့အသေးခံဘုံခွဲသူတူကကျက်တပရီနေမှာဘုံဖောက်ခွဲမှုကြောင့်လူပေါင်း80ကျော်သေဆုံးပြီး200ကျော်လောက်ဒဏ်ရာတွေရရှိခဲ့ကြပါတယ်။သေဆုံးသူတွေထဲမှာကလေးငယ်ပေါင်း30လောက်ပါဝင်နေတယ်လို့ Reuters သတင်းမှာဖော်ပြပါတယ်။ဝီလန်ခေါင်ပြားကစင်ခိုင်တဲ့ကရှင်ဝမ်းမြို့ကိုတိုက်ခိုက်မှုမှာသေဆုံးတဲ့သူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်ပြီးဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့ IS အဖွဲ့ကသတင်းထုတ်ပြန်ပါတယ်။စစ်တပ်ပြောခွင့်ရဗိုလ်ချုပ် Asif Gofor ကတော့အထင်းဖြစ်ပေါ်တဲ့နေရာမှာကူညီကယ်ဆယ်ရေးအတွက်တပ်သားတွေရဟတ်ရင်တွေနဲ့ C130 လေယာဉ်တွေကိုဆစ်လွတ်ထားတယ်လို့ပြောကြခဲ့ပါတယ်
။ထိုင်းနိုင်ငံမှာအလို့ရှိနေတဲ့ဘုံကြီးတစ်ပါးကိုပတ်တမ်ထာနီခရိုင်တွေကဓမ္မကာယဘုံကြီးကြောင့်နဲ့မှာဒီကနေ့ဆက်ပြီးတော့ရှက်လက်ရှာဖွေသွားမယ်လို့ထိုင်းရက်တပ်ဖွဲ့ကပြောပါတယ်။ငွေချင်းမတမာမှုတွေလုပ်ထားတယ်လို့ဆိုတဲ့အသက်82နှစ်အရွယ်ကျောင်းတိုင်ဖုံးတော်ကြီးဟောင်းဖရာဓမ္မဂျာရိုကိုဖန်ဝရန်တွေနဲ့ကြာတာရင်းတွေကစတင်ရှာဖွေခဲ့တာပါ။ဧကတထောင်လောက်ကျယ်ဝင်းတဲ့ဖုန်ကြီးကြောင်ကြီးရဲ့15ရာခိုင်နှုန်းလောက်ကိုပဲဂျာတာရင်းတွေကရှာဖွေနိုင်ခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်။ရှာဖွေရေးမှရဲတပ်ဖွဲ့ဝင်စစ်သားနဲ့အထူးစုံစမ်းစစ်ဆေးရေးတပ်ဖွဲ့ဝင်စုစုပေါင်း 4,000 ကျော်ပါဝင်တယ်လို့သူကပြောပါတယ်ရှင
်။ဒေါက်ခင်မျိုးသက်နဲ့မဆုမြတ်မွန်တို့ကသတင်းတွေကိုကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေဘက်ကိုဆက်ပါမယ်။အရင်ဆုံးတော့အမေရိကန်ပြည်ထောင်စုမှမနေ့ကလုပ်ခဲ့တဲ့ဆန္ဒပြပွဲအကြောင်းကြည့်အောင်ပါရှင်။အမေရိကန်ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ရဲ့တင်းမာတဲ့မူဝါဒကိုဆန့်ကျင်တဲ့အနေနဲ့ပြည်နယ်တဝန်းကမြို့ကြီးတွေမှာမနေ့ကအဒေးဝစ်တောက် Immigrants ရွှေပြောင်းလုံသားမရှိတဲ့နေ့ဖြစ်သတ်မှတ်ပြီးတော့အလုံးမလုံးပဲဆန္ဒပြခဲ့ကြပါတယ်။ရွှေပြောင်းအခြေချနေထိုင်သူတွေနဲ့တိဆောက်ထားတဲ့အမေရိကန်လူနိုင်ငံမျိုးမှာရွှေပြောင်းလုံသားတွေရဲ့လှုပ်အားကိုအဓိကမှီခိုအားထားနေရတဲ့အတွက်သမ္မတထရန့်ရဲ့မူဝါဒကြောင့်အခက်အခဲတွေကြုံလာနိုင်တယ်လို့မြင်ကြသူတွေထဲမှာအမေရိကန်ပြည်ထောင်စုမှာရွှေပြောင်းအခြေချနေထိုင်ကြတဲ့မြန်မာတချို့လည်းပါဝင်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်။
ရွှေပြောင်းလုံသားတွေကိုအဓိကမှီခိုးနေရတဲ့စားတောက်ဆိုင်လုပ်ငန်းတွေ၊ဆောက်လုပ်ရေးလုပ်ငန်းတွေနဲ့အခြားစီးပွားရေးလုပ်ငန်းတွေအများပြားရှိတဲ့ Washington DC, Philadelphia, New York, Houston, North Carolina, California စတဲ့ပြည်နယ်ကြီးတွေမှာမနေ့ကဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အခုလိုရွှေပြောင်းလုံသားတွေဆန္ဒပြမှုကြောင့်စီးပွားရေးလုပ်ငန်းထိခိုက်မှုတွေရှိခဲ့တာနဲ့ပတ်သက်လို့ Virginia ပြည်နယ်မှာ Sushi လုပ်ငန်းလုပ်ကိုင်နေတဲ့ Ko Steven ကအခုလိုပြောပြပါတယ်။
ဒီနေ့ဆိုလို့ရှိလို့ရှိရင်ပုံမှန်ဆိုတော့ဒါယုံဒီလေပတ်နေတဲ့အချိန်ပေါ့နော်အဲ့လိုအချိန်မှာဆိုရင်ကျွန်တော်တို့ရဲ့ဒီလုပ်ငန်းတွေကဒီနေ့ဆိုအသီးသတ်တော့ကြာဆင်းသွားတယ်အဲ့လိုမျိုးဆက်ဆက်ဖြစ်လာမယ်ဆိုလို့ရှိရင်တော့ဒီမှာလက်ရှိရှိနေလူတွေပါစီးပွားရေးရောအကုန်လုံးပေါ့နော်ဟိုထိခိုက်မယ
်ဒီကနေ့သတင်းပတ်အတွင်းဗဟိုအစိုးရအာဏာပိုင်တွေကတရားမဝင်နေထိုင်သူ900နီးပါးကိုဖမ်းဆီးခဲ့တဲ့လုပ်ရက်အပေါ်မှာလဲရွှေပြောင်းလုံသမားအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေအနေနဲ့စိုးရိမ်မကင်းဖြစ်ခဲ့ကြပြီးနောက်အခုလိုဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်ထူးခြားချက်အနေနဲ့လုပ်ငန်းပိုင်ရှင်တွေကိုယ်တိုင်သူတို့ရဲ့ရွှေပြောင်းအလုပ်သမားတွေမနေ့ကြာတာပတိနေ့ကအလုံးမလုံးပဲဆန္ဒပြခဲ့ကြတာကိုအပြည့်အဝထောက်ခံခဲ့ကြပါတယ်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုမဲပေးထောက်ခံခဲ့သူဖြစ်ပေမဲ့အခုလိုရွှေပြောင်းလုံသားတွေနဲ့ပတ်သက်ပြီးသမ္မတအနေနဲ့မူဝါဒချမှတ်ရမှာအသေးချာစစ်တမ်းကောက်ယူသုံးသပ်ပြီးမှဆောင်ရွက်တင်ကြောင်းနယူးယောက်ပြည်နယ်ဘာဖလိုမြို့မှာစွန့်ပစ်ပစ္စည်းပြန်လည်အသုံးချရေးလုပ်ငန်းလုပ်ကိုင်နေသူဦးမေနိုင်ကပြောပါတယ
်ရွှေပြောင်းနေထိုင်တဲ့ immigrant တွေကများသောအားဖြင့် 3D လုပ်ငန်းတွေပဲလုပ်ရကြတာ difficult dirty and dangerous ဆိုတဲ့ 3D လုပ်ငန်းတွေပဲကျွန်တော်တို့ immigrant တွေကအများစုကဒါတွေလုပ်ရကြတယ်ဒီလူတွေကိုလုပ်ဒီမှာဒါတွေသူတို့မလုပ်တော့ဘူးဟောလုပ်ငန်းရှင်တွေဆွဲကြပါဆိုစားတောက်ဆိုင်တွေမှာဟောတာမန်ဒေသခံတွေလုပ်လုပ်တဲ့ပင်မနဲ့ပကံဆေးရတဲ့ dishwasher လုပ်တဲ့ဒါတွေကဟောတစ်ပတ်နဲ့နှစ်ပတ်မခံဘူးခါတဲ့ထွက်ကြတယ်အလုပ်တွေထွက်တယ်ဆိုတော့ကျွန်တော်တို့ immigrant တွေကကျတော့ဟောဘလောက်ပဲခက်ခဲနေတယ်ရအောင်ကြော်ပြပြီးတော့ဘာဖြစ်လို့ဆိုရတဲ့လုပ်လည်းမလုပ်ချင်ကြဘူးတော်လုပ်တွေရှာဖွေရတဲ့ခက်တဲ့ကြောင်းရတဲ့အလုပ်ကိုချိန်ကုန်ယူပြီးတော့တက်နိုင်လို့ကြိုးစားကြတယ်အဲ့တော့ကျွန်တော်ထောက်ပြချင်တာဒီ immigrant တွေရဲ့တန်ဖိုးကလည်းတိုင်းပြည်တည်ပြီးမှအမတန်မှအကျိုးသက်ရောက်မှုရှိတယ်ဆိုတော့သူသိဖို့လိုတယ်အဲ့ဒီဟာတွေကိုသူသမ္မတအနေနဲ့ဒီ policy တွေကိုဒီလိုအခြေခံကြကြစာပေးလုပ်ထားပြီးတော့ဒီလိုမျိုးဆုံးဖြတ်ချက်တွေချတာလားအခုလို immigrant တွေရဲ့တန်ဖိုးတွေကိုပေးချကြအတိမပြုတ်တယ်ဆိုရင်တော့ဒီလိုဟာတွေပေါ်မှာ policy shorting တွေလုပ်နိုင်တယ်လို့
စွန့်ပစ်ပစ္စည်းရောင်းဝယ်ရေးလုပ်ငန်းဟာရွှေပြောင်းလုပ်သားတွေအနေနဲ့အသက်အရွယ်မရွေးအချိန်မရွေးလုပ်ကိုင်နိုင်တဲ့အလုပ်ဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ
်အသက်အရွယ်ရောဘာသာစကားအခက်အခဲတွေရောလုပ်ငန်းရှာဖွေဖို့ခက်တဲ့လူတွေအတွက်ကိုရည်ရွယ်ပြီးတော့ကျွန်တော်ဒီလက်ရှိဖွင့်လာတဲ့လုပ်ငန်းတွေကို စပြီးတော့ကြိုးစားပြီးတော့ဒီလုပ်ငန်းရဲ့သဘောတဘာဝတွေ rule တွေ regulation တွေစနစ်ကျ survey လုပ်ပြီးတော့ဒီလုပ်ငန်းကျွန်တော်စလုပ်ဖြစ်တယ်ဒီလုပ်ငန်းကိုလုပ်ချင်အပြည့်ဒီမှာလှုပ်ရှားဖွေလို့မရတဲ့ဒီလူတွေအတွက်ကို immigrant တွေအထူးသဖြင့်အသက်ကြီးသမားတွေအသက်ကြီးရွယ်ဦးတွေဟိုကျွန်တော်အလုပ်ပြီးနိုင်တဲ့သဘောမျိုးဒါပြောလို့ရတယ
်ရွှေပြောင်းလှုပ်တာအများစုဟာနိုင်ငံသားတွေမလှုပ်ချင်တဲ့အောက်ခြေသိမ်းလုပ်ငန်းတွေမှာလောက်ခလာစာအပြည့်နဲ့ဝင်ရောက်လုပ်ကင်ကြတဲ့အတွက်အမေရိကန်စီးပွားရေးမှာလည်းအကျိုးထိရောက်မှုတွေရှိစေတယ်လို့ကိုစတီဗင်ကမြင်ပါတယ
်ထိရောက်တယ်တိရောက်တယ်ဆိုတာဟိုသူတို့နိုင်ငံသားတွေမလှုပ်နိုင်လှုပ်ချင်တဲ့ဟာကိုတော်တော်များများရွှေပြောင်းလာတဲ့လူတွေကတော်တော်လှုပ်တာအခုများတယ်ရာစုနဲ့ပတ်သက်နေတဲ့လူတွေကိုပဲသူတို့ဒေတာစီစစ်ပြီးတော့ပဲပြေးတင်တာပေါ့နော်အရေးယူတင်တာပေါ့နော်ရွှေပြောင်းလာတဲ့လူအကုန်လုံးလှုပ်မယ်ဆိုရင်တော့ကြာရှည်ဆိုရင်တော့ဒါမကောင်းတဲ့ပြင်လက္ခဏာဆောင်မလို့လို့ကျွန်တော်တို့မြင်တာပဲ
မနေ့ကဆန္ဒပြမှုတွေမှာတီနယ်ចောင်းတချို့ရဲ့ဝန်ထမ်းတွေလည်းပါဝင်ခဲ့ကြတဲ့အတွက်သူတို့ကိုထောက်ခံတဲ့အနေနဲ့အဲ့ဒီចောင်းတွေလည်းပိတ်ခဲ့ကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင
်မှန်ချင်တိုင်းပြပြခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့မြန်မာနိုင်ငံမှာအရင်ကအမျိုးသမီးလေးတွေနှိပ်စက်ညှဉ်းပန်းမခံရအောင်ဘလို့ကောက်ွယ်ပေးနိုင်တယ်ဆိုတော့ကြားဖို့ရှိပါတယ်အခုတော့တက္ကသအဆောင်ပြန်လဲတိဆောင်းမဲ့တဲ့တင်ကိုပြောပြပါမယ်ဖြတ်စည်းခံခဲ့ရတဲ့ရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂအဆောက်အုံပြန်လည်တည်ဆောက်ရေးအတွက်ကနဦးလုပ်ငန်းစဉ်တွေစတင်နေပါပြီ။သမဂ္ဂအဆောက်အုံပြန်လည်တည်ဆောက်ရေးကော်မတီဖွဲ့စည်းဖို့နောက်သမဂ္ဂတည်ဆောက်ရေးအတွက်လိုအပ်မဲ့ရန်ကုန်ငွေကိစ္စနဲ့ပတ်သက်ပြီးကနဦးဆွေးနွေးကြတာဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်သိန်ကြီးထိုက်ကပြောပြပါမယ်ရှင်။
ရန်ကုန်တက္ကသိုလ်ဝင်အတွင်းကျောင်းသားတက်မကပြန်လည်တိဆောက်ရေးအတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ကျောင်းသားကိုယ်စားလှယ်တချို့လိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။1962ခုနှစ်ကဖြိုးချခံခဲ့ရတဲ့ကျောင်းသားတက်မကအဆောက်အုံပြန်လည်တိဆောက်ဖို့အတွက်ကျောင်းသားမျိုးဆက်တွေဥစားတိဆောက်ဖို့ကနဦးဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲတယောက်ခဲ့သူတို့ဖြစ်တဲ့တက္ကသိုလ်ကျောင်းသားများတက်မကကကိုစရာလွင်ကအခုလိုပြောပါတယ
်။ဆွေးရလည်းမဥစားဘူး။ကျောင်းသားမျိုးတွေဆွေးရလည်းမဥစားဘူး။ပြောင်းဆွေးရလည်းမဥစားဘူး။ကျောင်းသားမျိုးဆက်တွေပါဝင်တဲ့သာသာဆောက်ကျန်တဲ့ဆောက်ကော်မတီကဥဆောင်တယ်။တမောအားလုံးစဉ်းစားရတယ်။အဲ့မှာဒါလေဟိုဒီကျောင်းသားသမားကဒီဆောက်ဦးအတွက်ပေါ့ဒီကျောင်းသားဆောက်ဦးအတွက်အဲတကယ်အနေနဲ့ခံရတဲ့လူတွေဒီကျောင်းသားသမားကဆိုတဲ့နာမည်နဲ့တကယ်လူကဆောင်ရပြီးတော့ဘဝရင်းနေရတဲ့လူတွေဒီပေါ်မှာဖိတ်ခံရချက်ရှိနေတဲ့လူတွေအားလုံးရဲ့စိတ်ဓာတ်တောင်းပန်နေပေါ့ပြီးတော့ဒီဆောက်ဦးကတပည့်တော်မြောက်တွေဒီကိစ္စကြီးကျွန်တော်တန်းပြီးရဲ့လေရပုံနိုင်လို့တော့ဒီမှာကိုယ်ကနေကိုနူးလို့ကိုပါဟင်းကကောင်းဆက်ပြီးလုပ်နေတာဆောင်းဖြစ်တဲ့အတွက်ပြည်သာတော့ကျောင်းသားမျိုးဆက်တွေပေါင်းတဲ့တက္ကသိုလ်ဆောက်ပြင်းတဲ့ဆောက်ကော်မတီကလည်းဆုံးဖြတ်ဥကြောင့်လည်းပေါ့
ရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂတည်ဆောက်ဖို့အတွက်အစိုးရဘက်ကလာမယ့်ဗန္ဓာရေးနှစ်မှာရန်ပုံငွေထည့်သွင်းပေးမယ်လို့ပြောဆိုထားတာရှိပေမဲ့လည်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့အစိုးရရဲ့အထောက်အပံ့မယူဘဲတိဆောက်လို့ရတယ်ဆိုတဲ့အကြောင်းဥဆောင်ဆွေးနွေးခဲ့တာပါ။ကိုစီယာလွင်ကအခုလိုပြောပါတယ်
။ကြောပြတဲ့အဲ့စကားကိုဆက်ထုတ်လာတော့ကိုမင်းဖြိုးမင်းသိန်းဆက်ထုတ်လာပါဝန်ကြီးကဒါပေမဲ့ဒီတက္ကသိုလ်ဆောင်နဲ့ပတ်သက်ပြီးတော့စိတ်ကနေကြရှိရဲတက်ဆိုင်ကြီးယူဆရတဲ့ကျွန်တော်ကျောင်းသား90တွေအားလုံးစိတ်ဆောင်တော့အားလုံးရဲ့စိတ်ထဲမှာဒီလူတို့ဦးပြောရဲ့မတ်တီငွေကဆောက်မယ်ဆိုတဲ့ဆက်ပါမယ်ဆိုတဲ့ကျွန်တော်ချက်မရှိနေဘူး။အားလုံးကဒီလိုတဲ့ဝင်နေတယ်ပဲအလုံးစုပေါင်းဆောင်လို့ဆိုရင်စိတ်ကူးစိတ်တန်းနေမှရှိကြတယ်။အခုတော့ဒီဆောက်ဦးကစတင်ဒီဆောက်ရှင်ခါတော့လေအစိုးရဘတ်ဂျက်တစ်ခုမှမပါဘူး။အဲဒီဆိုရဘတ်ဂျက်တစ်ခုမှမပါဘူး။အခေးဦးမျိုးလှူခဲ့တဲ့မရှင်းတဲ့ဆောက်လုပ်ခဲ့တာ။အခုခါမှလည်းကျွန်တော်ကဘုံကပြည်ကြီးရဲ့အခါကလည်းဟိုအနာရှင်မတမာရဲ့အနာရှင်ဦးမျိုးကတော့ဖြုတ်ခွဲတာ။ဆိုကျွန်တော်အခုပြန်ဆောက်တဲ့အခါကျလို့ရှိရင်အစိုးရတရရဲ့ပေါ့ငွေကြီးတစ်ခုနဲ့ကျွန်တော်ကမတုံးဆဲပဲနဲ့ဒီလိုတဲ့ဝင်ရဲ့ငွေကြီးနဲ့ကျောင်းနဲ့မူကျင်းကလည်းအလုံးစုံလဲဆိုတော့စိတ်ကူးစိတ်တရားအလုံးမှာရှိနေတာပဲဒါပေမဲ့ဒီစကားကိုအစည်းအဝေးမှာဆက်ပြောတော့ကိုဖမီးလေးဆက်ပြောတာ
ဖြစ်ရန်ကုန်တက္ကသိုလ်ဝင်းအထွေးကကျောင်းသားတက်မကအဆောက်အုံကို1962ခုနှစ်ဇူလိုင်လ10ရက်နေ့မနေ့အစောပိုင်းမှာဗိုလ်ချုပ်ကြီးနေဝင်းရဲ့တော်လှန်ရေးကောင်စီအစိုးရကဒိုင်းနမိုက်နဲ့ဖြိုခွဲပစ်ခဲ့တာဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အစိုးရလက်ထက်မှာရန်ကုန်တက္ကသိုလ်ကျောင်းသားတက်မကအဆောက်အုံပြန်လည်တိဆောက်ဖို့အတွက်စတင်ဆောင်ရွက်လာတာလည်းဖြစ်ပါတယ်ရှင်
မတ်သိန်းကြီးထိုက်ပြပြခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံကဘောလုံးဝါသနာရှင်တွေကိုမြေတောင်မြှောက်ပေးတော့မယ်ဆိုတဲ့သတင်းကိုမပြောခင်အိမ်အကူမျိုးသမီးလေးတွေရဲ့ဘဝကိုကြည့်အောင်ပါရှင်မြန်မာနိုင်ငံတဝန်းအိမ်အကူတွေအဖြစ်လှုပ်လှုပ်နေကြတဲ့မိန်းကလေးတွေဟာအိမ်ရှင်တွေရဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုခံနေကြရပါတယ်ရန်ကုန်မြို့အင်းဝစက်ချုပ်ဆိုင်မှာနှိပ်စက်ညှဉ်းပန်းခံနေရတဲ့အိမ်အကူမိန်းကလေးတွေအကြောင်းသတင်းမီဒီယာတွေမှာပြီးခဲ့တဲ့နှစ်ကအကျယ်တဝင့်ဖော်ပြခဲ့ပြီးတဲ့နောက်ဒီရဲကိုလူတွေကပို့ပြီးတော့အာရုံစိုက်လာကြတာပါ မော်လမြိုင်မြို့ကအိမ်တိုင်မှာ၃နှစ်ကျော်အိမ်ကူအလုပ်လုပ်ရင်းနဲ့နှိပ်စက်ညှဉ်းပန်းခံခဲ့ရတဲ့ညီမနှစ်ယောက်ကြောင့်တော့ AFP သတင်းဆောင်မကိုခြေခံပြီးနန်းလောင်ကတင်ပြထားပါရရှင်
။လိမ္မော်သည်နှလုံးခိုးစားလို့ဆိုရဲဆွဆွဲချက်နဲ့သူ့ရဲ့အလုပ်ရှင်ကတပူနပူထက်ကရင်းနှွေးပူနဲ့လောင်းထားလို့မခင်ခင်ထိုးရဲကြောပြင်းဟာဒဏ်ရာရည်နဲ့ပြင်းနေနေပါတယ်။သူ့အသက်က14နှစ်ပဲရှိပါသေးတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာသူတို့ညီမနှစ်ယောက်အိမ်အကူတွေအဖြစ်နှစ်တွင်နဲ့ချီလောက်ကန်ခဲ့ကြတာပါ။မခင်ခင်ထုံးကသူနှိပ်စက်ခံရတဲ့ပုံကိုအခုလိုပြောပြပါရစေ
။တော်ပြောင်းလဲဆွဲတာ။တော်အင်းဆိုတာယူနစ်တက်ဖို့တိတ်လာ။ဒီလာပြောပေါ်ဘယ်ဘက်ချမ်းနေလောင်း။လောင်းချ။နှစ်ဖြေမှမစီတာ။အမှန်တမ်းရှိတယ်။တမင်းမစားလို့မစားဘူးဖြစ်။ပုံမင်းမင်းပြီးတော့လောင်းတယ်။လောင်းတော့တမင်းပူရဲတော့အော်လာခါပြောတမင်းကောင်းအချက်ရတဲ့ခေါင်းပေါ်တော့တော်တူရတော့ချာ။
သူရဲ့အဖေဆေးဖို့ငွေရအောင်အိမ်အကူလောက်ခွဲရကအခုဆိုရင်အသက်12နှစ်ရှိပြီဖြစ်တဲ့မခင်ခင်တို့ရဲ့ညီမလေးလည်းနောက်ပိုင်းဒီအိမ်ကိုရောက်လာပါတယ်။၃နှစ်ကြောင်အိမ်အကူအဖြစ်တရက်ကို18နှစ်ကြာအလုပ်လုပ်ရပြီးတော့တစ်လကိုမြန်မာငွေကျပ်300ရပါတယ်။2015မှာသူ့အဖေဆုံးသွားတော့အလုပ်အခလည်းမရတော့ပဲရိုက်နှက်တာတွေစတင်လာတာပါ။မခင်ခင်ထုံးကိုရင်ရွေးပူနဲ့လောင်းတာကိုတွေ့တဲ့အကြောင်းရင်ရွေးပူနဲ့မလောင်းခင်အဝတ်တွေချုပ်ခိုင်းတယ်လို့တအိမ်ထဲအလုပ်အတူလုပ်တဲ့မလဆွေကအခုလိုပြောပါတယ်။
မြေတူပဲပြူတော့ကြည့်ရတာပေါ့တမင်ကိုကဘာလုပ်ပြီးလို့နိုင်ပါလဲကိုကဘာမှမပြောနိုင်ဘူးသူ့ပဲကြည့်ပြူတော့ကြည့်ပြီးနေခဲ့ရတယ
်မြန်မာနိုင်ငံကထောင်ပေါင်းများစွာသောမိန်းကလေးငယ်တွေဟာကြီးပွားလာတဲ့မြို့နယ်လူလတ်တန်းစားတွေအတွက်အိမ်အကူလုပ်ရင်းမိသားစုဝင်ငွေကူရှာပေးကြရပါတယ်တရားဥပဒေရဲ့အကာအကွယ်မရှိတဲ့အပြင်အထူးကြံဖြစ်တဲ့အိမ်ဖော်တွေအနိုင်ကျင့်ခံရဖို့အခြေအနေသိမ်းများတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ရန်ကုန်အခြေစိုက်အလုပ်သမားအဖွဲ့အစည်းကဒုတိယညနေရင်မူပိရာမဲလ်ပိချိုင်ဝမ်စီကတော့ဒီအခြေအနေတွေကိုစောင့်ကြည့်ဆန်းစစ်ဖို့မဖြစ်နိုင်တယ်လို့ပဲအကောင်ဆုံးကာကွယ်မှုကတော့ပညာရေးနဲ့ဆင်းရဲမှုပပျောက်အောင်လုပ်မှဖြစ်မယ်လို့ပြောပါရယ်။မခင်ခင်ထွန်းတို့ညီအမကိုဆေးရုံမှာတွေ့ခဲ့တဲ့ဒေသခံလူမှုအဖွဲ့အစည်းတစ်ခုကဒီဇင်ဘာလမှာကယ်တင်ပေးလိုက်တာပါ။ခင်ခင်ထွန်းကသူတို့ညီအမနှိပ်စက်ခံရတဲ့ပုံကိုအခုလိုပြောပါရယ်။ဒါပေမဲ့
သူ့ကိုကြားလိုက်တယ်မောင်မအချင်းတွေတွေ့ခဲ့ရတယ်။အစိမ့်မဟုတ်တယ်ရဲ့။ဟောတော့ဒါကအချို့မဟုတ်ရင်ဆက်လက်ကရေးတယ်အဲ့ဒီနာကွဲနေတဲ့နေရာတွေတိတ်တဲ့ခိုင်းနဲ့ကျိုးအသားတွေအကုန်လုံးအကွဲထွားကုန်တာလေ
အိမ်ရှင်မအေးအေးဆိုးကိုပြင်းထန်စွာထိခိုက်ဒဏ်ရာရစေခြင်းဆွဆွဲချက်နဲ့မော်လမြိုင်တရားရုံးမှာဆင့်ခေါ်စစ်ဆေးခဲ့ပါတယ်အမခံမရနိုင်တဲ့ကလေးငယ်နှိပ်စက်ညှဉ်းပန်းမှုနဲ့တော့ဆွဲချက်တင်မထားပါဘူးလူမှုအဖွဲ့အစည်းကနေဆက်သွဲခဲ့တာကြောင့်နှိပ်စက်ခံရသူရရဲ့အတော်ဖြစ်သူဒေါ်လာကြီးကအခုလိုအမှုဖွင့်တိုင်တန်းခဲ့တာပါ
အော်မစီရစင်းရတာဒီလမှာအော်သူတို့ပတ်စံစီလို့သူတို့လီလမှာလှုပ်ရတာပေါ့နော်သားသမီးချင်းကိုစိတ်မစားတာဒီလပဲလှုပ်ရလာဆိုအမခလေးကြည့်ပြန်လို့လည်းစိတ်မကောင်းဟိုဒေါသလည်းထွက်သွားတာပါဆရာမအဲအဲဆိုလာစကန်းသွားပြီးအမှုတဖွင့်မယ်ဆိုအဲသွားအမှုတဖွင့်လိုက
်မခင်ခင်ထွန်းဟာခုချိန်ထိမူးဝေရာတွေတစ်ခါတလေခံစားနေရတယ်ဆိုပေမဲ့သူရောသူညီမလေးပါကြောင်းပြန်တက်နိုင်ဖို့မျှော်လင့်နေကြပါတယ်ရှင်
နန်းလောင်ပြပြခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့နှလုံးအစားထိုးမဲ့လူနာရီထံကိုအစားထိုးမဲ့နှလုံးမရောက်ခင်လမ်းခုလက်မှာမပြတ်စီအောင်လို့ဆရာဝန်တွေဘလို့ချိုးပန်းကြရတယ်လဲဆိုတာကိုကြားရဖို့ရှိပါတယ်အခုကတော့မြမဘောလုံးဝါသနာရှင်တွေအတွက်သတင်းကောင်းတစ်ခုကိုပြောပြပါအောင်မယ်မြမနိုင်ငံမှာဘောလုံးဝါသနာရှင်တွေကိုမြေတောင်မြှောက်ပေးမဲ့အစီအစဉ်တစ်ခုကိုမြမနိုင်ငံဘောလုံးအဖွဲ့ချုပ်ကစတင်လိုက်ပါပြီဆယ်စုနှစ်နဲ့ချီနောက်တန်းရောက်နေတဲ့မြမဘောလုံးလောကကိုပြန်လည်မြင့်တင်ဖို့ရည်ရွယ်ပြီးတော့လူငယ်ဘောလုံးတင်နန်းကျောင်းတွေခွင့်လွှဲလိုက်တာဖြစ်ပါတယ်မြမအားကစားကဘာကိုလွှမ်းဖို့ကြွေးကြော်ခဲ့မှုတဲ့မြန်မာနိုင်ငံကဘောလုံးအားကစားလောကအကြောင်းကိုတော့ AFP ဆောင်းပါးကိုကိုအောင်လွင်ဦးကဆက်ပြီးပြောပြပေးပါမယ်ရှင
်မြို့ပြဖွံ့ဖြိုးမှုတွေနဲ့အတူဘောလုံးကနေရှားပါလာပြီမလဲရန်ကုန်မြို့ကဂုံးကျော်တရားတွေအောက်မှာလို့နေရာလွတ်တွေမှာဘောလုံးဝန္ဒနာအိုးတွေကတော့ကစားမြဲကစားနေကြစေပါမြန်မာနိုင်ငံဟာ1966ခုနှစ်နဲ့1980ပြည့်တွေကအရှာအားကစားပွဲတွေမှာအနိုင်ရခဲ့ဘူးလို့ရှစ်တောင်အရှာချန်ပီယံဖြစ်နေလဲ၅ချိန်စတိုက်စုခူးခဲ့ဘူးပဲဒီကနေ့အချိန်မှာတော့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့စီးရင်မှာအဆင့်159အထိကျဆင်းသွားပါပြီရန်ကုန်မြို့ကဂုံးကျော်တရားအောင်မှာညဘက်လာပြီးဘောလုံးကစားလို့ရှိတဲ့တက်ကသူကျောင်းသားကိုဝင်းထွတ်အောင်ကတော့မြန်မာနိုင်ငံရဲ့လက်ရှိဘောလုံးစင်တန်းကိုအားမရဘူးလို့ပြောပါတယ
်မြန်မာနေရှင်နယ်အသင်းကြိုက်တော့မကြိုက်ဘူးလားတော်လူသေးတယ်တော်လူသေးတယ်
သူလိုပဲချိန်ရရင်ရတယ်လို့ဂုံးကျော်တရားအောင်မှာဘောလုံးကံလေးရှိတဲ့ကိုရဲအောင်ကတော့ဘောလုံးလောကပြန်လဲဥမော်လာဖို့မျှော်လင့်နေပါတယ်
။ချိန်ရရင်တော့ဖြစ်လာမယ်လို့တော့မျှော်လင့်ပါတယ်။မိလာမယ်လို့တော့အခုကလည်းအကုန်လုံးကထောက်ပံ့ပေးနေရဆိုတော့
မြန်မာဘောလုံးလောကရဲ့ရွှေခေတ်လို့ဆိုရမယ့်1960နဲ့90ပြည့်လောက်နှစ်တွေမှာတော့မြန်မာလက်ရေးစင်အသင်းဟာဂျာမနီနိုင်ငံမြူနစ်မြို့ကအိုလံပစ်အားကစားပွဲတော်မှာရှင်ပြိုင်ခဲ့ဘူးတဲ့ဒီပါ။ဒါပေမဲ့လည်းရာစုနှစ်ဝက်လောက်အာဏာရှင်တွေအုပ်ချုပ်မှုအောင်ဘောလုံးလောကအပေါင်းအဖက်ဖက်ကယွယွန်းနေတာတွေကိုဖတ်စင်နိုင်မှသာ အားကစားကဏ္ဍမှာလည်းဖွံ့ဖြိုးနိုင်လိမ့်မယ်လို့အားကစားဆောင်မရှင်ဦးစိတ်မျိုးမြင့်ကမြင်ပါတယ်
တိုင်းပြည်စီဝါရေးစနစ်တည်ငြိမ်ရမယ်နိုင်ငံရေးတည်ငြိမ်ရမှာဒီဟာဖြစ်ပါအားလားအပြေးမပြတ်ဖြစ်လာ
မြန်မာဘောလုံးဖွဲ့ချုပ်ကတော့ရန်ကုန်မှာရှိတဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA အပါအဝင်တင်းနှန်းချောင်း၃ခုအတွက်လူနေရာကျော်ရနိုင်မှုမြို့ပေါင်း52မြို့မှာရှာဖွေနေပါတယ်အားကစားစင်တန်းနှိမ့်ချနေတဲ့မြန်မာနိုင်ငံလူနေရာမျိုးမှာဘောလုံးစားသမားကောင်းအလွယ်တကူရဖို့တိတ်မလွယ်တာကြောင့်ကိုယ်တိုင်လေ့ကျင့်မှုစီစဉ်ရတာလို့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်အမှုဆောင်ရာရှိချုပ်ဦးဖုံးနိုင်စောကပြောပါတယ
်နိုင်ငံတကာဘောလုံးဖွဲ့ချုပ်တွေမှာကျတော့သူကအသင့်ယူသုံးရုံပဲပေါ့နော်အကောင်းဆုံးပလေယာကိုသူတို့ရွေးမယ်တိုင်းပြည်အတွက်သူသွားကစားမယ်အဲ့လားတော့ပဲသူကစီမံခန့်ခွဲမှုကိုလုပ်ရတယ်အဲ့တော့ဒီမြန်မာနိုင်ငံဘောလုံးဖွဲ့ချုပ်အနေနဲ့ကျတော့ဟိုးအောက်ခြေထိသူဆင်းရတယ်
မြန်မာဘောလုံးနည်းပြတွေနိုင်ငံတကာအဆင့်မီဖြစ်လာစေဖို့အတွက်လည်းဗြိတိန်နိုင်ငံကအာဆင်နယ်နဲ့အေဗာတန်အပါအဝင်အင်္ဂလိပ်ပရီမီယာလိဂ်ကလပ်တွေကနည်းပြစရာတွေတင်နန်းပေးနေကြတာပါရှေ့လာမဲ့စက်တင်ဘာလနဲ့ကျင်းပမဲ့အသက်18နှစ်အောက်အာဆီယံပွဲစဉ်တွေနဲ့အောက်တိုဘာလနဲ့အာရှပွဲစဉ်တွေမှာရှင်ပြိုင်နိုင်မှုလူငယ်50ရောက်ကိုလည်းမြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ကလက်ကျင့်ပေးနေပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြပြခဲ့တာဖြစ်ပါတယ်ရှင်ဘောလုံးဝါသနာရှင်တွေအတွက်သတင်းကောင်းကိုကြားရပြီးမှနှလုံးအစာထွက်ကုသမဲ့လူနာတွေအတွက်သတင်းကောင်းကိုဆက်ပြီးတော့ပြောပြပါမယ်။မကြသေးခင်နှစ်တွေအတွင်းနှလုံးအစာထွက်ခွက်စိတ်ကုသမှုတွေအောင်မြင်မှုရရှိလာမှာအခုဆိုရင်ပုံမှန်ကုသမှုတစ်ခုလိုဖြစ်လာနေပါပြီ။ဒါပေမဲ့ရလက်ဖြစ်နေကတော့အမေရိကန်ပြည်ထောင်စုမှာနှလုံးအလူရှင်မလုံလောက်မှုနဲ့ကြုံကြရတယ်လို့လူနာတော်တော်များများဟာလည်းလှူဒန်းတဲ့ခန္ဓာကိုယ်အင်္ဂါအစိတ်ပိုင်းကိုစောင့်ဆိုင်းနေတဲ့သေဆုံးနေကြရတာဖြစ်ပါတယ်။ဝါရှင်တန်ပြည်နယ်စီအတဲမျိုးဟာတိတ်ပံပညာရှင်တွေကတော့လှူဒန်းထားတဲ့နှလုံးတွေကိုတည်ဆောင်လာစဉ်လမ်းခီးတစ်လျှောက်မှာပျက်စီးဆုံးရှုံးမှုမရှိအောင်ထားနိုင်မဲ့ဤပညာတစ်ခုကိုအခုခါဆန်းသတ်နေကြတဲ့အကြောင်း VOA သတင်းတောက်ဇလတိကဟုတ်ကဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။အမေရိကန်ပြည်ထောင်စုမှာနှစ်စဉ်လူနာအသစ်4000လောက်ဟာနှလုံးအစားထိုးဖို့စည်ရင်ပေးကြပေမဲ့လို့2500လောက်ပဲခွဲစိတ်ကုသခွင့်ရကြပါတယ်။ဝါရှင်တန်တက္ကသိုလ်ဆေးပညာဌာနကဒေါက်တာဂျေးဆန်စမစ်ကတော့နှလုံးခွဲစိတ်ကုသဖို့စောင့်ဆိုင်းနေစဉ်သေဆုံးရတဲ့လူနာတွေတော်တော်များများရှိနေတယ်လို့ဆိုပါတယ
် Because of that disparity we still have about 17% of patients who get listed
ဒီကွာချက်ကြောင့်နှလုံးအစားထိုးဖို့စီရင်ပေးထားကြတဲ့လူနာတွေက18%လောက်ဟာစောင့်ဆိုင်းနေကြမှာပဲသေဆုံးကြရပါတယ
်နှလုံးလူရှင်မလုံလောက်တဲ့အပြင်လှူဒန်းတဲ့အင်္ဂါအစိတ်ပိုင်းတချို့ကလည်းခွဲစိတ်ခံရောက်တဲ့အခါအစားထိုးနိုင်တဲ့အခြေအနေမျိုးမရှိတာနဲ့လည်းကြုံကြရပါတယ်ပုံမှန်အားဖြင့်ရေခဲဘူးနဲ့ထည့်ပြီးတည်ဆောင်လေးရှိကြတဲ့အတွက်အစားထိုးမဲ့ခန္ဓာကိုယ်အစိတ်ပိုင်းမပြတ်စည်းခင်ခရီးတို့လောက်ကိုပဲပို့ဆောင်နိုင်ပါတယ်။ခရီးဆောင်ဘူးအစ်တစ်ခုမှာတော့လမ်းခရီးမှာနှလုံးဆက်ပြီးတော့ခုံနေအောင်ထိန်းထားနိုင်တဲ့ဆက်တစ်ခုပါဝင်ပါတယ်။လူနာရဲ့ခန္ဓာကိုယ်ထဲမှာအစားမထိုးခင်မိနစ်အနည်းငယ်အချိန်လောက်ကြာမှသာနှလုံးခုံတာရပ်တန့်မှလည်းဖြစ်ပါတယ
်။ So having an transport pump to preserve the heart function allows us to
နှလုံးရဲ့လုပ်ငန်းတွေကိုထိန်းထားနိုင်မဲ့တည်ယူပို့ဆောင်ရေးဆက်ကြောင်းလူနာအတွက်တင့်တော်တဲ့နှလုံးရဖို့ပိုပြီးထောက်ကူဖြစ်လာစေသလိုလူရမ်းထားတဲ့နှလုံးတွေကိုလည်းလူနာတွေမှာအစားထိုးပြီးလက်တွေ့အသုံးပြုနိုင်ကြမှာဖြစ်ပါတယ
်။ဆက်သစ်ကိုတော့17နှစ်ကြာတဲ့လေယာဉ်ခီးစဉ်တွေနဲ့ဆန်သက်ခဲ့ပြီးပါပြီ။ဆီယတဲမျိုးကိုပို့ဆောင်တဲ့ခီးစဉ်မှာလူရမ်းထားတဲ့နှလုံးဟာအစားထိုးနိုင်တဲ့အခြေအနေမှာရှိနေစေဖို့အနီးကပ်စောင့်ကြည့်ခဲ့ကြတာပါ။နှလုံးကိုမပြည့်စည်အောင်တည်ဆောင်ပေမဲ့ဆက်သစ်ရဲ့အစွမ်းကိုစိတ်အားထက်သန်စွာနဲ့စောင့်ဆိုင်းနေသူတွေထဲမှာ Life Center Northwest ရဲ့အမှုဆောင်အရာရှိချုပ် Kelvin O'Connor လို့ပုံကိုယ်တွေလည်းပါဝင်ကြပါတယ
် I absolutely think it's a great opportunity to improve the preservation technology for hearts and other organs
နှလုံးနဲ့တခြားကိုယ်ရင်းစိတ်ပိုင်းတွေမပြည့်စည်အောင်ထိမ့်သိမ်းနဲ့ဒီပညာတိုးတက်အောင်လုပ်တာဟာကြီးမားတဲ့အခွင့်အရေးတစ်ခုဖြစ်တယ်လို့အနာဂတ်မှာခန္ဓာကိုယ်အစိတ်ပိုင်းတွေအစားထိုးကုသဖို့လိုနေတဲ့လူနာတွေအတွက်အကျိုးကျေးဇူးကြီးမားလိမ့်မယ်လို့လည်းကျွန်တော်ကတော့လုံးဝယူဆမိပါတယ်
။ဒါပေမဲ့လည်းဒီဤပညာသစ်ကလှူဒန်းထားတဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေနဲ့အစားထိုးကုသဖို့လိုအပ်နေတဲ့လူနာတွေကြားကကွာဟချက်ကိုတော့ရောပါစေမှာမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းသဘောပေါက်ထားကြတဲ့ဆရာဝန်တွေကတော့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်အောင်လူတွေအနေနဲ့ခန္ဓာကိုယ်အစိတ်ပိုင်းလှူရှင်တွေအဖြစ်ပို့ပြီးတော့စည်ရင်ပေးသွင်းကြဖို့လည်းတိုက်တွန်းနေကြပါရဲ့ရှင်။
VOA ကနေတောက်ကြနေမနေ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြာခင်မှာတော့အရက်ဆွဲရခြင်းအကြောင်းတင်ဆက်ထားတဲ့ကျန်းမာရေးအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနှားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019 February 19ရက်တောက်ကြနေမနဲ့ခင်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့9နာရီထိလိုင်းနိုမီတာ32 40နဲ့49အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့မနဲ့ခင်အင်္ဂလိပ်သင်ခန်းစာစီစဉ်တွေနဲ့အတူပတ်စင်ခန္ဓာတွေကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီစီစဉ်တွေထဲကကျမ်းမာရေးခန္ဓာမှာဆိုရင်အရက်ဆွဲသူတွေအနေနဲ့အရက်ကိုဘယ်လိုဖြတ်တင်ပါသလဲ။ရက်
ကတော့ဒုတိယဆက်လိုက်လို့ရှိရင်တော့အနေရှိတတ်ပါရက်ကိုသူနဲ့တကြဖြတ်ဖို့လိုတာပေါ့နော်။နားလေတက်ကြနဲ့ဆရာဝန်နဲ့ပြည့်စုံအောင်
အထွေထွေဆေးကုသမှုတမတော်ကြီးဒေါက်တာမင်းစိုးဦးရဲ့ပြောဆိုချက်တွေနဲ့အတူနောက်ပိုင်းမှာလည်းမြန်မာနိုင်ငံတဝန်းတိုင်းရင်းဒေသတွေကအခြေအနေတွေကိုတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်။ဒေါ်လာလတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
chip on your shoulder
ဖြစ်ပါတယ်စာလုံးပေါင်းက chip chip ကဒီနေရာမှာသစ္စာသစ်တုံးငယ် on on ကအပေါ်မှာ your ယောအသင်ဤ shoulder shoulder ကပခုံးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပခုံးပေါ်မှာတင်ထားတဲ့သစ္စာလေးပေါ့ဒီတော့ဆစ်တဲ့လာတာကတော့19ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်ဆခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုဘုံပေါ်မှာတင်းပြီးတတ္တိရှိရင်ဘုံပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြားကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင်းတဲ့လာတယ်လို့ဆိုပါတယ် idiom အသုံးရတော့စိတ်ထဲမှာမကြည်မနှက်ဖြစ်နေတယ်ဆိုတာကိုဟာမူရာကြည်ချင်းအဖြစ်တိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံတွင်းတွင်းဖြစ်နေသူ၊ချက်ဆိုဘာမှမလုပ်ရသေးဘဲနဲ့ဒေါသထွက်တဲ့လူ၊လောကကြီးကိုမကြည်နှက်နေသူ၊ရန်ဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ဒီငနေသားကဘာဖြစ်နေတာလဲဗျ။ဒီထားနော်သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုကိုကြောင့်မကြည်မနှက်ဖြစ်နေတဲ့လူသားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ
He's got a chip on the shoulder.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အနောက်ခေအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်။အခုအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးနားဆင်ရမယ့်ကျမ်းမာရေးကဏ္ဍမှာတော့အရက်ကိုစိတ်ပန်းဖြေဖို့တောက်ရကနေအရက်ဆွဲသွားတဲ့သူတွေမြန်မာနိုင်ငံမှာများလာနေတယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ဘာကြောင့်အရက်ဆွဲရပြီးတော့အရက်ကိုဘလို့ဖြတ်တင်တယ်လဲဆိုတာနဲ့ပတ်သက်ပြီးအထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ဆက်ထားပါတယ်ရှင
်။ Okay, သမားတော်ကြီးဒေါက်တာမင်းစိုးဦးခင်ဗျာ။ကျွန်တော်တို့ဒီအရက်ဆွဲတဲ့အနေအထားကမြန်မာနိုင်ငံမှာဖြစ်နေတဲ့အနေအထားဘယ်လိုရှိလဲဆရာကြီး
။အရက်ကတော့ဆွဲလန့်တဲ့အနေတင်ရှိတာ။ဘယ်လိုရက်တော့တဲ့အခါမှာဆိုလို့ရှင်တော့ရင်ငူချင်းရတာနဲ့တူဖိလက်ပေါ်ပါပြောရှင်တော့ဆက်ဆံနေတဲ့အတွက်ကြောင့်တော့တောက်ကြတာ။အဲ့လိုတောင်းရင်းတောင်းရင်းကနေပြီးတော့တစ်ခွက်ပြီးတစ်ခွက်နဲ့တက်တက်ဆက်တက်တောက်လာပြီးဆွဲလန့်မှုတန်ကြာဝေဩကအထက်မှာသတ်ဆင်းပြီးတော့ရက်ကခေကျုံနေဖြစ်သွားတဲ့လူတွေလည်းရှိပါတယ်။
ဟုတ်ကဲ့ဆရာကြီး။ရက်ကဘာကြောင့်အခုလိုဆွဲသွားတာလဲဆရာကြီး
။အဓိကအကြောင်းက ရဲတော့တဲ့သူကိုယ်တိုင်လိုပဲပြောလို့ရမှာပေါ့နော်။သူကပထမတောက်ကြည့်လိုက်တယ်။အပြောသဘောမျိုးတောက်တာမျိုး၊မဖြစ်စေချင်တောက်တာမျိုး။အဲ့ဒီစပြီးကိုယ့်ရဲ့စိတ်ကိုလိုတိုင်းမရနဲ့စပြီးတော့မထင်နိုင်မထင်နိုင်ချေအရက်ကိုဆက်လန်းသွားတတ်ကြရစီတာပေါ့။ဒါမှမဟုတ်တချို့ကရုပ်ဗီဇာအရအရက်ကိုပြီးခိုက်ဆက်လန်းတဲ့သူတွေရှိပါတယ်။အဲ့လိုပုံပုံမျိုးဆိုလို့ရှိရင်တော့တကယ်တစ်ခွက်ဝင်လိုက်တာနဲ့ဆက်မရအောင်တစ်လုံးဆက်လန်းသွားကြတဲ့သူတွေရှိပါတယ်။တချို့ကကြတော့တကယ်တော့မှလူရင်းဆက်နေလို့သောရမင်းရှိတဲ့အကြောင်းလို့တကယ်တော့တာလည်းရှိပါတယ်။နောက်ပေါင်းကျင်ရဲ့စိတ်ဆိုမှုအဲ့ဒါပါလဲဆိုအရက်ကလူတကူရရှိနေမယ်။နောက်ရက်နဲ့ဧကန်နဲ့ဒီညစာစာဝေးတို့အဲ့ဒါတွေမချခဏတယောက်နေတယ်။နောက်ကိုယ့်ရဲ့မိသားစုရေကိစ္စအစင်းကြီးသိသိစမှုများတယ်။အဲ့လိုလူတွေကလည်းတကယ်ပေါင်းရနဲ့ဆက်လန်းသွားကြပါလား။နောက်တစ်ချို့ကတော့ရက်တော့ဖို့အတွက်အချိန်ကြာနေ။တစ်ခုချင်းတော့တကူရတကာသမားတွေပါလေ။ဒီကဆက်လန်းသွားတကယ်တော့ကြည့်ရှိရမှာ
ဟုတ်ကဲ့ဆရာဒီအရက်ကိုမဆွဲအောင်ပေါ့ဆရာနော်ဘယ်လိုမျိုးကာကွယ်နိုင်မလဲဆရာရင
်ဒီတကြအရက်တောက်တာပုံတွေကတော့တော့ပါအဲ့တော့ကိုယ်စိတ်ကိုကိုမထင်နိုင်ဘူးထင်လို့ရှိရင်တော့အရက်ကိုလုံးဝမစမရအောင်တော့ကြည့်ဆက်ရမှာပေါ့ဥပမာပြင်းရသဆောက်ဖို့ဒီပါရသွားမယ်ဆိုရင်တတ်နိုင်ဆုံးအရက်မတောက်တာမျိုးလို့နောက်ဒီလိုဒီကရကိုယ်ပိုင်ချင်းရှိနေတဲ့အခါမှာအပန်းချေတဲ့အခါမှာမအားကစားထုတ်တာသဖဝါဒနာအတူသဖတာသခင်နှောင်းတတဲ့လူကသခင်နဲ့စိတ်ဖြေတာအဲ့ဒါမျိုးတွေကိုအစားလုပ်နေတော့ကောင်းတော့ဟုတ်သင်္ကေတအရတောက်တာဖို့ကလည်းအရေးကြီးပါတယ်ဟိုအရက်ကိုလုံးဝမတော်ဖိနေနိုင်ဘူးဆိုလို့ရှိရင်အဲ့တော့အရက်ကိုသင်္ကေတတောက်တယ်ဆိုတာမှာတောက်တဲ့သူရဲ့ရင်းနှင်းချက်တွေထိခိုက်ပျက်စီးမှုမရှိအောင်အခုသိထားတဲ့အလုံးတောင်ဝတ္တရားတွေကိုမထိခိုက်အောင်နောက်ကျမရဲ့လူမျိုးရေးစီပွားရေးပြဿနာတွေမဖြစ်ပေါ်အောင်ဖြစ်ကျင်ပြီးတော့တော့တော့ရေးစနေတာတော့သူပြန်ဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးအခုလိုဒီကာကွယ်တဲ့ဂျာကပဲဖြစ်ဖြစ်မကာကွယ်မိခဲ့လူပဲဖြစ်ပေါ်ဆရာနော်အရက်ဆွဲလာပြီဆိုလို့ရှိရင်ဘလို့သိနိုင်မလဲဆရာ
သူကတောက်တဲ့အခါကျရင်ငါကြီးမဆွဲပါဘူးကွာဆိုပြီးတော့အမြဲတမ်းစိတ်ကရှိတတ်ကြတယ်ဒါမျိုးလည်းပဲရေးဆွဲပြီလို့ဒီအခါမှာသတ်မှတ်မလဲဆိုတဲ့အခါကျရင်သိချင်နေနေရတော့ရေးတောက်တဲ့သူကိုယ်တိုင်ရေးကိုအချိန်စားနေစဉ်းစားနေမတော့နိုင်တော့ဥပမာအဲ့မိုးလေးနဲ့နေစားပြီးတော့ဒီနှလုံးပွင့်နေရအရက်ဆက်ဆောင်နေဒီနေ့ကအရက်တော့နေဆိုလို့ရှိရင်အရက်ဆင်းနေပြီလို့ပြောလို့ရပါတယ်။ဟုတ်အရက်ဆူးဆူးတွေကိုနားနဲ့သဘောပေါက်ပြီမလို့လည်းပဲအရက်တော့တောင်းအဆုံးလို့နိုင်။ဟုတ်အရက်တော့တဲ့ခါမှာဒီနှလုံးကတောက်တဲ့ပုံစံမျိုးနဲ့မတူဘဲကြောင်းနေသွား။ဥပမာဒီအပေါင်းတင်းများနဲ့ဆိုမှအရက်တော့ပြီမလို့လည်းပဲအပေါင်းမှာပိုတယောက်သေးရှိရင်မလို့လည်းပဲအရက်တော့တော်တဲ့ခါဆိုလို့ရှိရင်ရက်ပမာဏများများများများစွာတောက်လာတယ်ဆိုလို့ရှိရင်တော့ဒီကစဉ်နေပြီလို့ကျွန်မသတ်မှတ်လိုက်ရမှာ။နောက်ရက်တော့ချိန်ရောက်ပြီးတော့ရက်မတောက်လို့ရှိရင်ကတုံးရင်းဖြစ်လာ။ဒီကတောက်လိုက်မှတက်တာသွားတယ်။နောက်ရက်ကိုဆက်လိုက်ပြီးတော့လည်းပဲပြန်ပြီးတော့တောက်တော့နေပြီဆိုလို့ရှိရင်တော့အဲ့လိုကတော့ဒီနေရက်ဆွဲနေပြီလို့သတ်မှတ်လိုက်ရမှာ
။ဟုတ်ကဲ့ဆရာ။အခုလိုဒီရက်ဆွဲတဲ့လက္ခဏာတွေကိုလည်းသိလာပြီဆိုလို့ရှိရင်ဆရာရဲ့ဒီနောက်ဆက်တွဲတွေမဖြစ်အောင်ပေါ့နော်။ဘလို့မျိုးအရက်ကိုဖြတ်တယ်လဲဆရာ
။ရက်ကတော့ကျုပ်ရဲ့ချက်လိုက်လို့ရှိရင်တော့သူရရှိတတ်တယ်။ရက်ကိုသူနဲ့တကျချက်ဖို့လိုတာပေါ့နော်။နားလေတက်ကျနဲ့ဆောင်ဝင်နေသူကဆောင်ဝင်နေတဲ့အခုရောက်ပြီးတော့သူနဲ့တကျချက်ဖို့လိုပါ။အဲ့တော့မဟုတ်ဘူးဆိုလို့ရှိရင်ကျုပ်ရဲ့ချက်နိုင်ကတုံရင်ဖြစ်မယ်။ကျုပ်ပဲအမ်းမယ်။သူများကအိတ်မကြော်တာတွေဖြစ်မယ်။ကြောင်ချက်သားဖြစ်မယ်။ခင်အောင်ထင်မပုံရည်တွေနေမယ်။ကြောင်ထင်မအတန်နေကြရမယ်။ခင်အောင်ထင်မအထီးတီတွေခံစားရမယ်။ဒီခြေကြီးတွေပြန်လာမယ်။ရှင်တုံမောပန့်မယ်။အပေါ်ကြီးပြန်လို့ဒါလည်းချက်တာပါ။အကမတင်ဘူးဆိုတော့ဒီတိလိမီရောပြီးတော့ရုပ်ပြအထက်ဆုံးရှုံးသွားနိုင်မှာ။ဒါကြောင့်လူတွေကတော့ဒီလိုကိုရုပ်ပြချက်နေတဲ့အရက်ကြောင်ဆောင်နေလို့ခေါ်တာပေါ့။ဒေါသထက်လို့ဒီပေါင်းကျန်တဲ့လူတွေကိုသင်ပြလေ။ဒီလိုကကိုယ့်ကိုတတ်တည်တာမျိုးဒီဖြစ်နိုင်မှာ
။ဟုတ်ကဲ့ဆရာ။တကယ်လို့များဒီအရက်ကိုမဖြတ်နိုင်ခဲ့ရင်ဘယ်လိုမျိုးဒီနောက်ဆက်တွဲဆိုးကျိုးတွေဖြစ်နိုင်လဲဆရာ
။ဥက္ကဏကျန်းမာရေးနဲ့ပတ်သက်ရင်တော့အဓိကပတိ၆တဲ့ဒီကိစ္စတွေဒါကြောင့်လေဆိုတော့သောသမြအရက်ကိုအတေးရတောင်းရင်ဖြစ်ခဲ့ပြီးနေရလို့ပဲဖြစ်ပါတယ်။ဟုတ်နှလုံးရောဂါဖြစ်နိုင်တယ်။ကိုယ်လက်ချက်သားတွေပါနေတဲ့ရောဂါဖြစ်နိုင်တယ်။ဟုတ်လက်ကြည့်ပဲတောက်တဲ့အခါကျရင်တချို့ကသမီးမိကြီးမိတောက်တတ်ကြတယ်။အစာအာဟာရချက်တဲ့ရောဂါတွေဖြစ်နိုင်တယ်။အထူးသဖြင့်တော့ကတ်တမင်ဂျီဝန်ချက်တဲ့ရောဂါတွေဖြစ်နိုင်ပါတယ်။ဒီပြေလိုရောဂါ၊လိင်ငန်းချက်တဲ့ရောဂါတွေဖြစ်တာ။ပြီးတော့ရက်တောက်တဲ့အခါကျတော့ကိုယ်ကစနစ်ကလည်းကျဆင်းတတ်ပြီးပြီရောဂါပေါင်းပြီးကိုယ်ကရောဂါတွေဖြစ်ပေါ်နေတာ။အတချို့စင်စာတွေလည်းပဲရက်လုံးချုံတော့တာနဲ့ဆက်ဆက်ဒီလိုအတဲကံစားပါ
ဟုတ်ကဲ့ဆရာစိတ်ပိုင်းဆိုင်ရာဆိုးကျိုးတွေနဲ့ပတ်သက်လို့ရော
စိ တဲ့ချာတင်တဲ့ယောဂါတွေဖြစ်တဲ့ဒါမှတ်ဉာဏ်ရဲ့ခြေရင်းတော့တခြားသူပေါ်မှာသံညလုံခဲ့တာတွေဟောပို့ပြီးတော့အခြေအနေဆိုးလာလို့ရှိရင်ကိုယ်ကိုတက်ပြီးလေအထိဖြစ်ပါနိုင်ပါတယ်။ဟောတကယ်တော့ပြီးတော့စိတ်ကမ်းဖြစ်နေခေတ်ကံရရှိနေဒီဆိုးတာတော့ရက်တော့ပြီးမတော်ဆိုင်ကြီးစီးစင်မတော်ရင်နေပေါင်းကြတယ်။မတော်ဆာထိခိုက်မှုတွေဖြစ်ပြီးတက်ဆုံးဆုံးတာတွေဖြစ်တတ်ပါတ
ယ်။ဟုတ်ကဲ့လူမှုစီးပွားဆိုင်ရာဒီနောက်ဆက်တွဲဆိုးကျိုးတွေရော
ဒီလိုဆိုလို့ရှိရင်ခုအတမေဝန်ကျောင်းလို့ကိုစိတ်မနစ်စာမလုပ်နိုင်တော့ဆန်းဆောင်ရချဆင်းနေအလုပ်ကမှစီမပြေဖြစ်နေအလုပ်ထုတ်ခံရတာမျိုးရှိနေဟောစီးပွားရေးလက်ချက်ပြင်တာတွေရှိနေဒီနေ့အတွက်လည်းချင်းကိုဝေကုန်ဖြစ်တဲ့အတွက်ကြောင့်မလို့စီးရည်တွေနဲ့နိုင်ပါတယ်ပြီးတော့လူမှုကောင်းတဲ့ဆက်ဆံရေးမှာဆိုလို့အင်တာဗျူးစီမပြေတာတို့နောက်ခိုင်းတော့တာဖြစ်တာပြောတာလူတက်တာလည်းဖြစ်ပွားနိုင်ပါအဲ့တော့သူတွေမကောက်ဘူးဒီပေါ်ဝင်ချိန်မှာရှိတဲ့လူများလည်းဒုက္ခအောင်းဆုံးနဲ့အင်ဆန်ကြုံရနေရပါသူတို့ဖြင့်တမိသားစုထဲမှာရဲဆင်းနေတဲ့လူအနောင်စီဖောက်ရင်တူရှိမယ်ဆိုလို့ရှိရင်တမိသားစုလုံးလူလုံးမလားဖြစ်ကြတာပေါင်းချိန်မှာသိနေရပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုကတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာစီစဉ်ကိုထုတ်လွှင့်ပေးပါမယ်နေဆက်ခြေဆိုင်တိုင်းရင်းသတင်းတောက်တွေကနေစုစည်းတင်ဆက်ထားတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တိုင်းနာအဖွဲ့တွေအနေနဲ့တနင်္ဂနွေအပြစ်ခတ်ရစေးရေး NCA စာချုပ်မှာလက်မှတ်ရေးထိုးဖို့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ကနေတိုက်တွန်းပြောဆိုခဲ့ပါတယ်။တန်ဖြူစီရဲ့ဖျားသုံးစုလက်မှတ်ပေါ်မှာရှိတဲ့မွန်ပြည်သက်ပါတီအောက်ခွန်ဂိတ်နှစ်ခုကိုအစိုးရတပ်မတော်ကနေဝင်ရောက်သိမ်းပိုက်ခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အစိုးရဘက်ကပြန်လည်ခွင့်ပြုလိုက်တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကနေတိုင်းရင်းသားအဖွဲ့တွေအနေနဲ့မိမိကိုမိမိယုံကြည်မှုအပြည့်နဲ့တနိုင်ငံလုံးအပြည့်ခတ်ရစေးရေး NCA စာချုပ်လက်မှတ်ရေးထိုးပြီး27ရာစုပင်လုံညီလာခံဒုတိယအကြိမ်မှာပါဝင်လာဖို့ရှမ်းပြည်တောင်ပိုင်းပင်လုံမြို့မှာ290ပြည့်ပြည်ထောင်စုနှင့်အခမ်းအနားမှာတိုက်တွန်းပြောကြားခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကလက်နက်ကင်အားလုံးမိမိကိုမိမိအပြစ်ရစာချုပ်လက်မှတ်ထိုးဖို့ပြောဆိုတိုက်တွန်းနေပေမဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့အားလုံးတစ်ဖက်မှခြံလက်တာမရှိဘဲအားလုံးပါဝင်ဖို့လိုအပ်တယ်လို့တိုင်းရင်းသားခေါင်းဆောင်များဘက်ကပြောပါတယ်တပ်မတော်ကထိုးစစ်ဆင်နေတဲ့၍တောင်တန်းဒေသတိုင်းရင်းသားခေါင်းဆောင်တွေနဲ့ဗိုလ်ချုပ်အောင်ဆန်းတို့သဘောတူလက်မှတ်ရေးထိုးခဲ့တဲ့1948ပင်လုံစာချုပ်ကိုအကောင်အထည်မဖော်နိုင်တဲ့၍စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုဖော်ဆောင်နိုင်မှာမဟုတ်ဘူးလို့ပြည်ထောင်စုနဲ့ငြိမ်းချမ်းရေးစကဝိုင်းမှာထူးဖိတ်ကြားခံရတဲ့ရှမ်းလူငယ်ခေါင်းဆောင်ဆိုင်အောင်မြင့်ဦးကပြောပါတယ်
တံမြူစီရဖျားသုံးစုလမ်းမအပေါ်မှာရှိတဲ့မွန်ပြည်တပ်ပါတီရဲ့အကောက်ခွန်ဂိတ်နှစ်ခုကိုဖေဖော်ဝါရီလ14ရက်နေ့ကအစိုးရတပ်မတော်ကနေဝင်ရောက်သိမ်းပိုက်လိုက်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်မွန်ပြည်တပ်ပါတီရဲ့အကောက်ခွန်ဂိတ်ဖြစ်တဲ့ဖျားသုံးစုအနီးရှိတဲ့ဖျားကုန်းနဲ့တံမြူစီရမြို့နယ်ဇင်းနေပင်ဂိတ်ကိုသိမ်းယူလိုက်ပြီးလောလောဆယ်ဆယ်မွန်ပြည်တပ်ပါတီဘက်ကတတ်ဆုတ်ထားတယ်လို့သိရပါတယ်ဖျားသုံးစုမြို့မှာလည်းနှစ်ဖက်တပ်ဖွဲ့တွေစီရဲတဲ့အနေအထားကြောင့်ဈေးဆိုင်တချို့ပိတ်ထားရပြီးဒေသခံတွေလည်းကြောက်လန့်နေကြတယ်လို့မြို့ခံတွေကပြောပါတယ်ဖေဖော်ဝါရီ၁၂ရက်နေ့က90ကျေးမြောက်မွန်မြူရာနေ့မှာစေရေးပြခန္ဓာမလုတ်ဆောင်ဖို့မြန်မာတပ်မတော်ကနေညွှန်ကြားချက်ပေးလာတဲ့အပေါ်မှာမွန်မြူတပ်ပါတီဘက်ကလက်မခံပယ်ချခဲ့တဲ့အတွက်အခုလိုအကြကန်လာတယ်လို့မွန်မြူတဲ့အရာရှိတွေကပြောပါတယ
်ဖေဖော်ဝါရီလ13ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနားမြို့မှာစိုက်ထူထားမဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်တုဖွင့်ပွဲကိစ္စကချင်ပြည်နယ်ပေါင်းစည်းပါတီကချင်နှချင်းခရိယာဖွဲ့ချုပ် KBC ကနေကန့်ကွက်ကြောင်းကချင်ပြည်နယ်ဝန်ကြီးချုပ်ထံပြီးခဲ့တဲ့အပတ်ကစာပေးပို့ခဲ့ပါတယ်ကချင်လူထုဟာဗိုလ်ချုပ်အောင်ဆန်းရဲ့ပင်လုံကတိကဝတ်အကျိုးအမြတ်ခံစားမှုမရှိသလိုအခုချိန်ဟာလည်းတပ်မတော်ရဲ့ထိုးစစ်ကြောင်းဒုက္ခသည်တွေစစ်တမ်းအလူလဲခံနေရချိန်မှာဗိုလ်ချုပ်အောင်ဆန်းပုံတူကျေးရုပ်လုပ်ဖို့ကိစ္စ ကိုပြည်သူတွေကအပြင်းထန်ကန့်ကွက်ခဲ့တာကြောင့်ရက်ဆိုင်ထားရန်စတင်ခဲ့တာဖြစ်တယ်လို့ KBC ပြန်ကြားရေးတာဝန်ခံဆရာဘရောင်ကပြောပါတယ်။အခုလိုကန့်ကွက်မှုတွေရှိနေပေမဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ကိုမြကျိနာမြို့ပြည်ထောင်စုလန်းဆွန်ဘရာဘုံလန်းစုံနဲ့တန်လန်းနီစိမ့်မြအေရပန်းချံမှာဖွင့်ပွဲလုပ်ခဲ့ကြောင်းသိရပါတယ်။
ကချင်ပြည်နယ်ဖားကားမြို့နယ်စွန့်ရှိနှမော်ကျေးရွာနီးမင်္ဂလာတော်ဝင်ကျောင်းမြစ်သူဖော်ရေးကုမ္ပဏီတစ်ခုမှာမြေသားပြိုကျမှုကြောင့်တပိုင်းတနာကျောက်သူဖော်ရေးသမား9ဦးသေဆုံးခဲ့ပါတယ်။အခုသေဆုံးသူတွေဟာကုမ္ပဏီကလုပ်သမားတွေမဟုတ်ပဲတပိုင်းတနာကျောက်သူဖော်သူတွေဖြစ်တယ်လို့လုံခင်းသေးတာကအန်နေတီလှုပ်တော်ကိုစလဲဥတင်စိုးကပြောပါတယ်။အဆိုပါဖြစ်စဉ်ဟာဖေဖော်ဝါရီလ9ရက်နေ့ည9နာရီခွဲခန့်မှာဖြစ်ပေါ်ခဲ့ပြီးအခုလိုလူအများပြားသေဆုံးမှုဟာ2019ခုနှစ်အတွက်ပရမဆုံးကျင်ဖြစ်ကြောင်းကချင်မျိုးရလူမှုဖွံ့ဖြိုးရေးဖွဲ့ခေါင်းဆောင်ဦးလုံးမုံလတောင်ကပြောပါတယ်။ဖားကဒေသတွင်ကုမ္ပဏီပေါင်း900ကျော်ရှိပြီးတရားဝင်ကုမ္ပဏီတွေရှိသလိုတရားမဝင်တဲ့ကုမ္ပဏီပေါင်းလည်းမြောက်များစွာရှိနေပြီးတချို့ကုမ္ပဏီကတော့ကြောင်မြင့်သူ့ဘော်ခွေလိုင်စင်ကုန်နေတဲ့ကုမ္ပဏီတွေလည်းအများအပြားရှိနေတဲ့အတွက်အစိုးရအနေနဲ့ပြန်လည်စစ်ဆေးဖို့လိုအပ်နေတယ်လို့ဦးလုံးမုံလတောင်ကပြောပါတယ်။
2016ခုနှစ်အတွက်အမေရိကန်နိုင်ငံရောက်ရခိုင်မိသားစုတွေစုပေါင်းချင်းမြင့်တဲ့ရခိုင်အမျိုးသားစွမ်းဆောင်ရေးစုကိုဝန်လက်ဖောင်ဒေးရှင်းကစာရေးဆရာဝေဟင်အောင်နဲ့ကြောက်ဖြူကျေးလက်ဒေသဖွံ့ဖြိုးရေးအသင်းဥက္ကဋ္ဌကိုမောင်အေးတို့ကိုဒီလ12ရက်နေ့ကကြောက်ဖြူမြို့မူလာယာမဖုံးတော်ကြီးကျောင်းမှာအခမ်းအနားနဲ့ချင်းမြင့်ခဲ့ပါတယ်။စုအဖြစ်ရွှေတကြက်သားနဲ့ကြက်ငွေ5သိန်းစီစုချင်းမြင့်ခဲ့တာဖြစ်ပြီးစုချင်းမြင့်ခံရတဲ့ကိုမောင်အေးကတော့လက်ရှိမှာရခိုင်တပ်မတော်နဲ့ဆက်သွယ်မှုနဲ့ထောင်ချခံရတဲ့အတွက်သူ့ကိုယ်စားမိသားစုကစုလက်ခံခဲ့ပြီးကိုဝေဟင်အောင်ကတော့ကိုယ်တိုင်တက်ရောက်လက်ခံခဲ့တယ်လို့အခမ်းအနားစီစဉ်သူတူကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ချင်းပြည်နယ်မှာအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အစိုးရဘက်ကပြန်လည်ခွင့်ပြုလိုက်ပြီဖြစ်ပါတယ်။အခုလိုကျင်းပခွင့်ပြန်လည်ရရှိတာကြောင့်ချင်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်မှာအမြန်ဆုံးကျင်းပသွားမှာဖြစ်တယ်လို့ CNF ဘက်ကနေပြောဆိုထားပါတယ်။အကြောင်းဆိုမှုတော့ကိုစလိုင်းကနေစူးစီးထားပြီးတော့နိုင်ကုန်းအင်ကနေတင်ဆက်ထားပါရရှင်။
ဆိုင်ကခံခဲ့ရတဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုအစိုးရဘက်ကနေပြန်လည်ခွင့်ပြုလိုက်တာကြောင့်ချင်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်သံတလန်မြို့မှာ၃ရက်ကြာကျင်းပသွားမယ်လို့ချင်းမျိုးသားသားဦး CNF ဒုတိယဥက္ကဋ္ဌဆလိုင်းလျံမုံစာခေါင်းကပြောပါတယ
်။မနေ့ညပဲကျွန်တော်တို့အင်ချိုင်းကောင်စီကကျွန်တော်ချီကိုကြောင်းကြားထားပါတယ်။ဆိုတော့အဲ့ဒီကြောင်းကြားထားတဲ့ဟာကိုကျွန်တော်ချင်းမျိုးသားတပ်ဦးတွေမှာကျွန်တော်တို့အာခေါင်းဆောင်ပိုင်းမှာကျွန်တော်တို့တိုက်ပြီးလုပ်နေလို့ပါတယ်။ဆိုတော့ချန်ပီယံကျွန်တော်တို့စဉ်းစားထားတာတော့ February 23 24 25မှာကျင်းပဖို့ကျွန်တော်တို့နေနေပြင်ဆင်ထားပါတယ်။အတိတော့မဟုတ်သေးဘူးဆက်ပြီးတော့ဆွေးနွေးရမယ
်။မလပါရမပါမှာပြန်လဲကျင်းပမယ်ပြည်ထောင်စုငင်းရရေးညီလာခံ27ရာစုပြည်လုံးဒုတိယစည်းဝေးမတိုင်ခင်ကြာကာလမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်မှာမလုပ်သေးပဲဆိုင်ငံ့ထားဖို့ဖေဖော်ဝါရီလ6ရက်နေ့ကကျင်းပတဲ့ပြည်ထောင်စုငင်းညာရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အစည်းအဝေးကနေဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကြောင့်27ရာစုပြည်လုံးညီလာခံစည်းဝေးမတက်ဖို့စဉ်းစားနေတယ်လို့ CNF ဘက်ကထုတ်ပေါ်ပြောဆိုလာခဲ့တယ်လို့ချင်းနိုင်ငံရေးပါတီအရဖက်ဖွဲ့စည်းတဲ့ဖွဲ့စည်းထားတဲ့ချင်းမျိုးရနိုင်ငံရေးဆွေးနွေးမှုပူးပေါင်းရေးကော်မတီကလည်းခွင့်ပြုတောင်းဆိုမှုတွေပြုလုပ်လာတဲ့နောက်ပိုင်းတစ်ပတ်ကြာ February 23ရက်နေ့ကပြန်လည်ခွင့်ပြုပေးတာလည်းဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးချင်းမျိုးရဒီမိုကရက်တစ်ပါတီအသွင်မူဆလိုင်းကျဲကိုဖိထောင်ကတော့ဒါဟာ NCA စာချုပ်ရမိမိတို့လုတ်ပိုင်ခွင့်ဖြစ်တာကြောင့်အခုလိုပြန်လည်ခွင့်ပြုတာအကောင်းမြင်ပေမဲ့ချီးမွမ်းစရာမလိုဘူးလို့ဆိုပါတယ
်။တို့ရဲ့ခွင့်ပြုတဲ့ပေါ်မှာတို့ကတို့ကိုချီးမွမ်းစရာလည်းမလိုဘူးလေ။ဒါကျွန်တော်ရဲ့အခွင့်အရေးပေါ့။နောက်တစ်ချက်ကတော့ဒါက NCA အတိုင်းထားတဲ့လုတ်ပိုင်ခွင့်ရလေ။
အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ဆိုရင်ချင်းပြည်နယ်မှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးမှုကြီးကြပ်ရေးကော်မတီကိုဖွဲ့စည်းရမယ်ဆိုပြီးအဲ့ဒီအတွက် CNF ဘက်ကအသိဖြစ်နေပြီလို့ CNF ဒုတိယဥက္ကဋ္ဌဒေါက်တာဆလိုင်းလှမုံစာခေါင်းကပြောပါတယ
်။နံပါတ်1အနေနဲ့သူကနေတာတော့ကျွန်တော်ဘခုကနေပြီးတော့ပေါ့ပြည်ထောင်စုချင်းရလားဥက္ကဋ္ဌကျက်ချက်ဥက္ကဋ္ဌတော့ကျွန်တော်တော့ဆက်ရှိနေရတော့ဥစ္စာပြန်ထပ်ပါလား။ဒီကွန်ကျက်ချက်တိုင်းချင်းပြည်နယ်ရနေပြီးတော့အပြည့်အစုံရှိနေရင်ဆွေးနွေးမှုကြီးကြပ်ဖို့ကော်မတီမှာပါဝင်မဲ့လူတွေရွေးချယ်အဲ့ဒါရွေးချယ်လို့ရှိရင်တော့ကျွန်တော်ချင်းနယ်မှာတော့ရွေးပြီးတော့အဲ့ဒါကိုကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်တော့မှာဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီနေ့မှာတော့ဘာမှခက်ခဲမရှိတော့ဘူးလို့ပြောတယ
်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုကရင်ပြည်နယ်တနင်္သာရီတိုင်းနဲ့နေပြည်တော်မှာကျင်းပခဲ့ပြီးဖြစ်တယ်လို့ရှမ်းပြည်နယ်က RCSF data နဲ့ပို့ BNL data ဘက်မှာလည်း27ရက်စုပင်လုံညီလက်ခံဒုတိယကြိမ်စည်းဝေးမတိုင်ခင်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။
ဆက်ပြီးတော့မြန်မာအစိုးရပြန်ကြိုင်းဝင်ကြီးဌာနကြီးကြပ်မှုနဲ့ရခိုင်ပြည်နယ်အတွင်းဒီလအစပိုင်းမှာစတင်ထုတ်လွှင့်တဲ့ MUFM Radio အစီအစဉ်ကိုရပ်တန့်ပေးဖို့အတွက်ရခိုင်ပြည်နယ်ကမြို့တချို့မှာဆန္ဒထုတ်ပေါ်တောင်းဆိုမှုတွေတပြိုင်တည်းပြုလုပ်ခဲ့ကြပါတယ်။
ဒီကြောင့်ကိုတော့မောင်အေးကနေအခုလိုတင်ဆက်ထားပါတယ်ရှင်
မေယူ FM ရေဒီယိုထုတ်လွှင့်မှုကိုရက်တံပေးဖို့ရခိုင်ပြည်နယ်ကပုဖိတော်မောက်တော်မြောက်ဦးကျောက်တော်တောက်ကောက်စားတဲ့မြို့တွေမှာဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပြီးဆန္ဒထုတ်ဖော်တောက်ဆိုရတာနဲ့ပတ်သက်လို့ပုဖိတော်မြို့မှာဥဆောင်သူတို့ဖြစ်သူကိုမောင်ဝန်းနိုင်ကအခုလိုပြောပါတယ
်ကျွန်တော်ဒီမေယူ FM ရေဒီယိုကကဆန္ဒပြတဲ့အကြောင်းကိုပုဖိတော်မောက်တော်ရဲ့အတွက်နဲ့တောင်းပန်နေတဲ့ situation ကိုမေယူဒေတာလို့ခေါ်တယ်အဲဒီမေယူဒေတာကိုအခြေခံပြီးတော့ဒီနေ့ဆန္ဒပြတဲ့ဥစ္စာကိုကျွန်တော်ပုဖိတော်မောက်တော်ဥစ္စာမှာနေတဲ့ဌာနတရားမားတွေခေါ်ရကိုတော့မတူရင်လည်းဘင်္ဂလီရဲ့အရေးပေါ်ကတကယ်ကျမလုပ်ပေးနေတဲ့ဆိုရင်ကျွန်တော်တို့ထိုင်တဲ့နိုင်ငံကိုမလေးစားရောက်တဲ့အတွက်ကျွန်တော်တို့ကစက်ကစနာပြားကြီးဖြစ်ပါတယ
်။ Meyu FM Radio ကိုဖေဖော်ဝါရီလတနေ့ကစလို့တင်ကြားရေးဝန်ကြီးဌာနအစီအစဉ်နဲ့ရခိုင်မြန်မာဘင်္ဂလီသုံးဘာသာနဲ့ထုတ်လွှင့်နေတာပါ။စန္ဒထုတ်ဖော်ဝေးတွေကိုဘူးသီတောင်မောက်တော်ရသိတောင်မြောက်ဦးတောင်ကုန်းကြောက်တော်နဲ့မြေပုံစားရွယ်မြို့တွေမှာဒီလဆေးရနေ့ကတကြိုက်တည်းပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ Meyu FM Radio ထုတ်လွှင့်တဲ့အပေါ်ဒေသခံရခိုင်တရန်သားတွေရဲ့စိုးရိမ်မှုအခြေအနေကိုမြေပုံမြို့နယ်ပြည်သူလွတ်တော်ကိုယ်စားလှယ်ဦးဖေသန်းကအခုလိုပြောပါတယ်
။တိုင်းပြည်လူမျိုးတွေ135မြို့တောင်မှဒီ SR Radio ဆိုင်နိုင်တာမရှိသေးတဲ့အခါမှာအဲဒါမဟုတ်တဲ့နိုင်ငံသားလည်းမဟုတ်သေးတဲ့လူတွေပေါ်မှာဒီလိုအခွင့်အရေးပြည့်နေရှာအဖြစ်ဒီလူတွေကိုအပြစ်မှတ်ပြုရရောက်တယ်ခိုးဝင်လာတဲ့ပြည်သူတွေကိုအခွင့်အရေးပြည့်ရရောက်တယ်ဒါမျိုးတစ်ချိန်ကလည်းဝင်ကြအတန်းဆန်းဌာနဆိုပြီးတော့ဦးနှုတ်ခင်မဒီလူတွေကိုစီးရုံးနဲ့အနေနဲ့လုပ်ခဲ့ရဒီနေ့တည်းဒီတိုင်းတွေကိုကျွန်တော်ခံရတာပေါ့နော်အဲဒါကြောင့်ကျွန်တော်တို့ဒီလူကစိုးရင်ပါလေ
မေယူ FM Radio စီစဲကိုမောက်တော့ခရရဲ့အတော့မှာစိတ်ဝင်စားမှုမရှိသလိုဘင်္ဂလီတွေလည်းနားထောင်သူမရှိသလောက်လို့မောက်တော့မြို့နယ်မင်းကြီးရွာသားတူဦးကပြောပါတယ်မေယူ FM ထောက်လွှမ်းရတာကတော့မောက်တော့ဒေသမှာမကြသိမီကဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေနဲ့ဆက်ဆက်ပြီးမမှန်တဲ့တန်းတွေအများအပြားထွက်ပေါ်နေတဲ့အတွက်ဒေသတော်မှာနေထိုင်သူတွေတဒဲအချက်လအမှန်ရရှိရေးနဲ့ဒေသတော်နိုင်ငံတော်အစိုးရဝန်ကြီးဌာနအသီးသီးကဆောက်ရွားပေးနေတဲ့အစီအစဉ်တွေကိုသိရှိအောင်တင်ကြားရေးဝန်ကြီးဌာနအစီအစဉ်နဲ့ထောက်လွှမ်းပေးနေတာဖြစ်တယ်လို့တင်ကြားရေးဝန်ကြီးဌာနကတဒဲထောက်ပြန်ထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။တိုင်းရင်းသားအဖွဲ့တွေအနေနဲ့မိမိကိုမိမိယုံကြည်မှုအပြည့်နဲ့တိုင်းနိုင်ငံလုံးအပြည့်ခတ်ရက်စေး NCA စာချုပ်လက်မှတ်ရေးထိုးဖို့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ကနေရှမ်းပြည်တောင်ပိုင်းပင်လုံမြို့290ပြည့်ပြည်တော်စုနယ်အခမ်းအနားမှာတိုက်တွန်းခဲ့ပါတယ်
။တရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်ကတင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
26ဆိုင်တိုင်းရင်းသတင်းတော့တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုတော့လာမယ့်စနေညမှာဆွေးနွေးမယ့်ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုအတိပေးပါစီရှင
်အားရှင်များရှင်နိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေရဲ့ပြဋ္ဌာန်းနိုင်မှုလွတ်တော်မှာကြိုးပမ်းနေပါတယ်။အာဏာပိုင်တွေကစောင့်ကြည့်တာ၊နောက်ရောက်ခံတာ၊ဖမ်းတာ၊စီးတာ၊ရှာဖွေတာတွေကြောင့်နိုင်ငံသားတွေရဲ့လူခွင့်ရေးထိခိုက်မဲ့အခြေအနေကိုကာကွယ်ဖို့အရွယ်ထားတာဖြစ်ပေမဲ့လုံခြုံရေးတာဝန်တွေမှာထိခိုက်နိုင်တယ်လို့ကန့်ကွက်တာတွေလည်းရှိပါတယ်။ပုဂ္ဂလိကလွတ်လပ်ခွင့်နဲ့နိုင်ငံလုံခြုံရေးဘာကိုဦးစားပေးသင့်တယ်လဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။သောရရှင်တွေအနေနဲ့ကိုယ့်ရဲ့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်အတွေ့အကြုံတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အခါမှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းဆက်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စီနီညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။သောရရှင်နေနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေ။ VOA ကနေတောက်ကြနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တောင်ထဲအရှိတောင်အာရှဒေသကတပိုင်းတနိုင်လေယာဆက်ပြိုးရေးလုပ်ကင်ကြတဲ့တန်ပေါင်းများစွာသောတောင်သူလယ်သမားတွေဟာသူတို့ပုံမှန်ဆက်ပြိုးနေကြကောက်ပဲတည်နံနေတဲ့ကျော်လွန်ပြီးဝင်ငွေပိုကောင်းနိုင်မဲ့အဟာရဓာတ်ပိုပြည့်ဝတဲ့ရာသီဥတုဒဏ်ပိုခံနိုင်တဲ့ပြောင်းလဲနေတဲ့ဈေးကွက်လိုအပ်ချက်နဲ့ကန့်ညီတဲ့တည်နံတွေကိုပြောင်းလဲဆက်ပြိုးနိုင်ဖို့ကြိုးစားအားထုတ်နေကြပါတယ်။ဒီလယ်သမားတွေဟာဟင်းသီးဟင်းရွက်နဲ့ငါးမွေးမြူရေးလုပ်ငန်းတွေအတွက်အရေးပါတဲ့သူတွေဖြစ်ပေမဲ့လည်းသူတို့အတွက်ရေရှည်ဝင်ငွေရနိုင်အောင်လှုပ်ဆောင်ပေးနိုင်တဲ့အကြီးအသေးနဲ့အကြီးအတွက်ထုတ်လုပ်ပေးနိုင်မဲ့ဤပညာကိုလှလမ်းမမီကြပါဘူး။ အဲ့ဒီအခက်အခဲကိုဖြေရှင်းနိုင်ဖို့အတွက် USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာဇန်နဝါရီလ24ရက်နေ့ကအနာဂတ်အာရှအတွက်လယ်သမားတွေအတွက်စမ်းသစ်တည်ထွင်မှုစီမံကိန်းဆိုတဲ့အစီအစဉ်ကိုစတင်အကောင့်ထဲဖော်လိုက်ပါတယ်။ Windrock International အဖွဲ့ကကြီးမှုဆောင်ရွက်ပေးတဲ့ဒီအစီအစဉ်ရဒေတာတွေမှာဆန္ဒရိက္ခာဖူလောင်မှုရှိရေးတဘာဝပတ်ဝန်းကျင်ထိခိုက်မှုတက်တာစေရေးအတွက်စိုက်ပျိုးရေးကဏ္ဍမှာနည်းပညာပိုင်းဆိုင်ရာစမ်းသစ်တည်ထွင်မှုတွေကိုဘင်္ဂလားဒေ့ရှ်အပါအဝင်အာရှတိုက်အတွင်းမှာလှုပ်ဆောင်ပေးသွားမှာဖြစ်ပါတယ်။အာရှနိုင်ငံတွေအတွင်းစိုက်ပျိုးရေးဆိုင်ရာအသိပညာတွေကိုဖြန့်ဖြူးပေးနိုင်ရေးအတွက်ဒီစီမံကိန်းကနေအကောင်းဆုံးနည်းပညာတွေထွက်ပေါ်အောင်ပြန်ဆိုင်မှုတွေဖန်တီးပေးသွားမှာဖြစ်သလိုပူးပေါင်းဆောင်ရွက်မှုတွေကိုပံ့ပိုးပေးပြီးတဆင့်ပြီးတဆင့်နည်းပညာပြန်ပွားပြီးထုတ်လုပ်တဲ့နေရာကနေဈေးကွက်ထဲရောက်တဲ့အထိအောင်မြင်နိုင်မဲ့နည်းလမ်းတွေကိုတီထွင်ကြံစပေးမှာဖြစ်ပါတယ်။အခမ်းအနားမှာဘင်္ဂလားဒေ့ရှ်စိုက်ပျိုးရေးဝန်ကြီးမူရှာရဖ်ဟူစိန်နဲ့ USAID ရုံးကစီးပွားရေးဖွံ့ဖြိုးမှုဆိုင်ရာညွှန်ကြားရေးမှူးမက်ကာတစ်စ်တို့တက်ရောက်အမှာစကားပြောကြားခဲ့ကြပါတယ်။ USAID ရဲ့အနာဂတ်အာရှအတွက်လယ်သမားတွေအတွက်စမ်းသစ်တွေ့ထင်မှုစီမံကိန်းရဲ့အစီအစဉ်အောက်မှာပြုလုပ်တဲ့ Tech for Farmers လို့ခေါ်တဲ့ပြိုင်ပွဲဟာမြန်မာ၊ဘင်္ဂလားဒေ့ရှ်၊ကမ္ဘောဒီးယားနဲ့နီပေါ်တို့မှာရှိတဲ့တပိုင်းတနိုင်လောက်ကန်စားတောက်တဲ့တောင်သူလယ်သမားတွေအထွက်နှုန်းမြန်မာပြည်ဝင်ငွေပိုကောင်းအောင်ရည်ရွယ်လှုပ်ဆောင်ပေးတာဖြစ်ပါတယ်။ဒီပြိုင်ပွဲမှာအနိုင်ရသွားတဲ့အဖွဲ့ကတော့အင်ဒိုနီးရှားနိုင်ငံကဖြစ်ပါတယ်။အဲ့ဒီအဖွဲ့ဟာငားတွေကိုအစာဘလောက်ကျွေးတင်တယ်ဘယ်အချိန်မှာကျွေးတင်တယ်ဆိုတာအပြင်ငားတွေဘယ်အချိန်မှာအစာလိုအပ်နေပြီလဲဆိုတာကိုအလိုလိုသိနိုင်အောင် e-fisheries smart fish feeder လို့ခေါ်တဲ့ငားတွေကိုစမတ်ကြကြအစာကျွေးနည်းကိုတီထွင်တင်ပြခဲ့တာဖြစ်ပါတယ်ဒီနည်းပညာဟာထိုင်းနိုင်ငံအခြေစိုက် Inajaya ဆိုတဲ့ကုမ္ပဏီကဘယ်နေရာမှာမဆိုအကုန်ကြတက်တာပြီးပင်လယ်ရေမော်တွေအထွက်နှုံးမြောက်အောင်လှုပ်ဆောင်ပေးတဲ့နည်းပညာအပေါ်အခြေခံထားတာဖြစ်ပါတယ်တခြားရှင်ပြိုင်မှုတွေနဲ့မတူဘဲဒီ Tech for Farmers ပြိုင်ပွဲဟာအနိုင်ရတဲ့သူတွေကိုစုကြေးငွေပေးတာမျိုးမဟုတ်ဘဲဝင်ငွေနဲ့တဲ့တိုင်းပြည်တွေမှာသူတို့ရဲ့နည်းပညာပြန်ပွားရေးကိုအထောက်အကူပြုစေမဲ့နည်းပညာစီးပွားရေးဆိုင်ရာအကူအညီတို့အပြင်သူတို့ရဲ့တီထွင်ကြံစည်မှုကိုပြန်ပွားပေးနိုင်မဲ့ကွန်ရက်တွေနဲ့ချိတ်ဆက်ပေးတာဖြစ်ပါတယ် USAID ကတစ်ဆင့် American အစိုးရဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဖွံ့ဖြိုးရေးအကူအညီအဖြစ် 1982 ခုနှစ်ကစလို့အမေရိကန်ဒေါ်လာ6ဘီလီယံထောက်ပံ့ပေးပြီးဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကပြည်သူတွေဒါမကပဲအမေရိကန်နဲ့အာရှဒေသတွင်းကပြည်သူတွေကြီးပွားချမ်းသာအောင်လှုပ်ဆောင်ပေးတဲ့အစီအစဉ်မှာပူးပေါင်းပါဝင်ခွင့်ရတဲ့အတွက်အမေရိကန်ပြည်ထောင်စုကဝမ်းမြောက်ဂုဏ်ယူကြောင်းပြောကြားလိုက်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။တရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းသိစေရပါတယ်ရှင်။VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
် American ပြည်ထောင်စုနဲ့ရုရှားတို့ကြားလက်ရှိအခြေအနေကိုကြည့်ရင်ကောင်းမွန်မှုမရှိတဲ့အတွက် CIA ပူးပေါင်းဆောင်ရွက်မှုတစ်ခုမှလုံအောင်မှာမဟုတ်ကြောင်း American ကာကွယ်ရေးဝန်ကြီး James Mattis က NATO အဖွဲ့ဝင်နိုင်ငံတွေရဲ့ကြက်တဲ့ပရင်းနေဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်အခုအချိန်မှာ CIA ကပူးပေါင်းဆောင်ရွက်မယ်အနေထားမဟုတ်ပေမဲ့နိုင်ငံခေါင်းဆောင်တွေတွေ့ဆုံပြီးဘုံသဘောတူညီမှုရအောင်စ조사မယ်လို့လည်းပြောပါတယ် Israel Palestine ပြဿနာပြည်လည်စီအတွက်နိုင်ငံတည်ရှိသွားမယ်ဆိုတဲ့မူကို American အစိုးရကအပြည့်အဝထောက်ခံသွားမယ်လို့ကုလသမဂ္ဂဆိုင်ရာ American တာမတ်ကြီးကပြောကြားလိုက်ပါတယ်အရှိလေပိုင်းပြဿနာဆိုင်ရာပုံမှန်လုံခြုံရေးကောင်စီစီဝေးပွဲတက်ရောက်စဉ် American တာမတ်ကြီးကနှစ်နိုင်ငံတရှိအပေါ်မှာအခြေခံတဲ့အဖြေရှာမှုကို American ကထောက်ခံတယ်လို့သတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်ဒေသတွေမှာတရုတ်လက်သမားတွေကိုမြန်မာပိုင်းနဲ့ထဲဝင်ရောက်စိုက်ပျိုးလုပ်ကိုင်နေတာနဲ့ပတ်သက်ပြီးသူတို့ကို1948လူမှုကြီးကြပ်ဥပဒေနဲ့အရေးယူမယ်လို့ဒုတိယပြည်ထောင်ဝန်ကြီးဗိုလ်ချုပ်အောင်ဆိုးကပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမှာအစိုးရကအလို့ရှိနေတဲ့ဘုံကြီးတစ်ပါးကိုပထမတနင်္ခရနေ့ကဓမ္မကံဘုံကျောင်းထဲမှာဒီကနေ့ဆက်ပြီးရှာဖွေသွားမယ်လို့ထိုင်းရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်
တည်ထင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါလိမ့်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရေးမူကမန်းအင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ကက်ဗင်ဖောင်လာစ်ဖြစ်ပါတယ်ကျမကတော့နန္ဒာချက်ပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင် VOA ကိုနားဆင်ကြတဲ့သောတာရှင်တွေအားလုံးကိုလည်း VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
Thank you.
This program has come to you from the Voice of America, Washington.